ဒေသအတ္တဘောနာမဆာယယပရိသေနဆာယအတ္တပိနာအတ္တဘောနာမနိယောင်ကြီးမိတိဘောဆာယယအရေခင်ပရိသေနပရိသေနောပိဋ္ဌာယေထာပိဤဆာယအရေကိုလည်းပဲအတ္တပိနာနိယောင်ကြီးဖြင့်ပရိသေနပိဋ္ဌာယေထာပိဤဤသာရတဲ့အချိန်နဲ့တွေ့ပြန်အောင်ကြည့်လိုက်ပါနော်ဒါကနေရဒါကနေအောင်ကြီးဒါကတက်ပြီးဒါကနေအောင်ကြီးလည်းပြီးတော့ပါကြလဲနှစ်ခုရှိလို့နှစ်ခုရှိနော်တကယ်နေအောင်ကြီးကြောက်သွားပြီတက်ပြီးကောရှိသေးလားမရှိတော့တကယ်တက်ပြီးမရှိဘူးဆိုလို့ရှိရင်ဒါကနေအောင်ကြီးပဲဒါကတက်ပြီးပဲလို့တစ်ခုနဲ့တစ်ခုတည်နေကောနော်မလိနိုင်တော့နော်နောက်တစ်ခုတကယ်ကြီးတွေဖြစ်မှာနည်းနည်းလေးသင်္ကြရတဲ့ဥပမာလေးတစ်ခုပေါ့အဖြူမဲနှစ်ခုရောနေတဲ့ဓာတ်ပုံတစ်ခုသိကြတယ်နော်အဖြူတက်တဲ့ဆိုရင်ရုံလုံးပေါ်ပါမယ
်ဘုံဘုံ
အမဲတက်တဲ့ဆိုရင်တော့
ဘုံပေါ်တယ
်အဖြူနဲ့အမဲနှစ်ခုဆက်လိုက်မှရုံလုံး
ပေါ်လာတယ
်အဲ့ဒီပုံစံအတိုင်းပဲယောဝမေဝမဟာဗုဒ္ဓံဥပါဒါရူပေနပရိသေနဥပါဒါရူပမဟာဗုဒ္ဓေနယောဝမေဝဤဥပမာအတုသလင်မဟာဗုဒ္ဓံမဟာဗုဒ္ဓတိလေးပါးကိုဥပါဒရူပေနဥပါဒယုတ်ဖြင့်ပရိသေနပိုင်းခြားဖြင့်ထားပေ၏ဥပါဒရူပဥပါဒယုတ်ကိုလည်းပဲမဟာဗုဒ္ဓေနမဟာဗုဒ္ဓတိလေးပါးဖြင့်ပရိသေနပိုင်းခြား၍ထားပေ၏ဥပါဒယုတ်နဲ့မဟာဗုဒ္ဓဆရာအချင်းချင်းတစ်ခုနဲ့တစ်ခုပိုင်းခြားထားတဲ့ယုတ်တွေဖြစ်တယ်။နမုနာသက္ကုတ္တကကလည်းဖြစ်ကြပြီနော်။သက္ကုအကြည်လင်သက္ကုမြောက်ရှိနေတဲ့ယုတ်ကလ။အဲဒီကလအတွင်းမှာမဟာဗုဒ္ဓတိလေးပါပါတထဝီအာဘောဒီဇောဝါယောတလေးပါပါမာကျန်လေးပြတ်ထွက်ဖို့ညစီဖွယ်စီကုအေးထောက်တွန်းဆိုတဲ့ဒီသဘောတွေအကုန်လုံးပါနေအဲ့ဒီမဟာဗုဒ္ဓတိလေးပါကသူ့ဝဏဒုဗ္ဗနာအသိလှတယ်မလှဘူးကြီးတယ်ဖြူတယ်ဝါတယ်ဘုရားပိုင်ချပေးတယ်ဥပါဒယုတ်ကပိုင်ချပေးအနံ့ကောင်းတယ်အနမကောင်းဘူးဘုသူကပိုင်းခြားတယ်ဥပဒေယုတ်ကပိုင်းခြားတယ်အဲ့ဒီအယောင်လေးတွေလုံးလုံးမရှိဘူးခါအယောင်လုံးလုံးမရှိတော့ဘူးဆိုလို့ရှိရင်ဓာလိဘာကိုရှိနေပါဦးမလားကလတ်ဆိုတာကိုရှိနေပါဦးမလားမရှိတော့ကလတ်ပြောက်သွားကလတ်ပြောက်သွားရင်ကလတ်တစ်ခုအတွင်းမရှိတဲ့ဓာလိဘာဆိုတာကိုရှိအောင်မလားမရှိတော့ဘူးဒါကြောင့်တို့ကအောက်ဝင်နေဘောကမထဝီယဘုဒ္ဓသောဘာယောအစဉ်အနံ့အရတာဩဇာခေါ်တဲ့ဒီရှင်မျိုးတဲ့ယုတ်တွေကိုအောက်နေဘောကယုတ်တွေခွဲကြပြီးတစ်ခုစီတစ်ခုစီပြီးတာဖြစ်လို့မရဘူးညာနဲ့မှာတော့ကွဲနေတယ်ကွဲနေတယ်ရှုနေတဲ့ယောဂီရဲ့ညာမှာတော့ကွဲတယ်တဘာဝအလျောက်တစ်ခုစီတော့ဖြစ်နေတယ်ဆိုတာမရှိဘူးပေါင်းစုပြီးဖြစ်ရနော်ဆိုလိုရင်းလေးကတော့ကုသယောဂီတွေကနေပြီးတော့ခုနကဓာလိဘာဆိုတမာတိထူထောင်ပြီးတော့သောအနာဘာနလမ်းစဉ်ဖြင့်တမာတိထူထောင်ပြီးတမာတိဒီဂရီစံချိန်ပြီလာတဲ့အချိန်ခါမှာခန္ဓာကိုယ်မှာဓာလိဘဖန်ဆက်တယ်လို့အကျူအကျူကနေအကြီးအကြီးကနေအာဂတမြောင်ဆက်တယ်လို့ကလအမုံကြီးပေါ်လာပြီးဆွေးကြဆိုနော်အဲ့ဒီကလအမုံလေးတွေမှာတဖုံတဖုံမှာပထဝီအာဘဒီသောဘာရောဆက်တယ်ဖြင့်ဓာလိဘကိုဆက်တယ်ပြီးမြောင်ရှုရတော့အဲ့ဒီလိုရှုတိုင်းနဲ့ရှုနေတဲ့ယောဂီရဲ့တဏ္ဍမှာဒီကလတွေအယောင်လေးတွေပေါ်မှာမမြင်ရင်ကလတစ်ခုတစ်ခုလို့ခွဲကြလို့ရပါမယ်ညာနဲ့နော်ဒါကြောင့်အဲ့ဒီကလတ်ကလေးတွေကိုဗဒဝိယဘောဒီသောဝါယသတ်နေပြီးရှုပြီးတဲ့အချိန်ခါမှာထိုကလတ်တွေရဲ့အယောင်ပေါ့နော်ဝဏအယောင်လေးကိုသာရှုရတယ်ဂန္ဓာအနံ့ကိုရှုရတယ်ရတ္တအရတ္တကိုရှုရတယ်ဩဇာအစီအစီဩဇာကိုရှုရတယ်ဒီတော့ကြီးတဲ့ကလတ်မကြီးတဲ့ကလတ်ဆိုပြီးတော့အကျဉ်းကအဖြစ်ယောဂီတွေကိုသင်ခြင်းအခါမှာနှမျိုးခွဲတန်းချပြီးသင်ပေးရအဲ့ဒီလိုခွဲတန်းချပြီးသင်ပေးတဲ့အပိုင်းမှာဒီရက်ကလာမှလည်းဓာလိဘမကြည့်ရက်ကလာမှလည်းဓာလိဘသောက်ထာဏ42ခုထာတကိုစနစ်တကျရှုနိုင်အောင်တော့ပထမလေ့ကျင့်ရတယ်။အဲဒီလေ့ကျင့်ကအောင်မြင်မှဥပါဒာယုတ်ကိုဆက်လက်ပြီးရှုရတယ်။သို့တော့ရှုဖို့နည်းစနစ်အသေးစိတ်ကိုတော့နောက်မှပြောမယ်နော်။ကိုဒီနေရာမှာအထက်ကရာဆရာတော်ရဲ့ရာဇဖို့ပေါ့ဒီတက္ကမထံလမ်းစဉ်လေးပြောပုံလေးကိုနည်းနည်းလေးဆက်ပြီးနားကြည့်အောင်နော်။အထာတာအေယောသတ္တရိမဟာဗုဒ္ဓံဒီလေဝိတိဥပါဒရူပံရူပခန္တောဒီရူပခန္တံပရိက္ခဏံတတ္တဘာယရဏံ द्वार ဝတိနာအရူပိနောခန္ဓာပကတဟွန်တိ ထဒုက္ခနဲ့သတ္တရီမဟာဘူတာနိမဟာဘူတာကြီးလေးပါးသို့ကိုလကောဒီဝိတိဥပါဒရူပာနိ24မျိုးသောဥပါဒရုပ်တို့ကိုလကောရူပခန္ဓာတိရူပခန္ဓာဟု၍ရူပခန္ဓာရူပခန္ဓာကိုပြိကရဏတတ်သောဉာဏ်ဖြင့်ပိုင်ခြား၍ယူနေသောအတ္တထုယောဂဝဆရာယဟန်တို့ရဲ့ဤဝင်ဤသောပြိကရဏတတ်ဉာဏ်ဖြင့်ပိုင်ခြား၍ယူနေသောအတ္တထုယောဂဝဆရာယဟန်တို့ရဲ့အတိညာ၌အာယရဏဒွါရဝတိနာအာယရဏဒွါရဤအစွမ်းအဖြစ်အရူပိနောခန္ဓာနံခန္ဓာ၄ပါးတို့သည်ပါကတထင်ရှားလာကြကုန်သည်ဟွန်သည်သိကြလေကုန်၏ခန္ဓာကမဟာဗုဒ္ဓကြီးလေးပါးကိုလည်းတဏ္ဍိမှတောက်ခွင့်လို့ရပါတယ်။ဥပါဒယုတ်တွေကိုလည်းသောက်ခါနာ52ခုထပ်တာစုံအောင်ရှုနိုင်ပြီဆိုရင်တော့28ပါးစုံပါနော်။ဥပါဒယုတ်က24ပါးမဟာဗုဒ္ဓကြီးလေးပါးပေါင်းလိုက်တော့28ပါးစုံသွားတယ်။အဲဒီ28ပါးကိုရူပခန္ဓာယုတ်တရားအစုအပေါင်းလို့ခေါ်တယ်။ဆိုယုတ်တရားအစုပေါင်းကိုညာဖြင့်ပိုင်းခြားယူနေတဲ့ယောဂဝဆရာညာတော်ရဲ့အတိညာမှာအရဏဒွါရကြီးအစွမ်းဖြင့်နံခန္ဓာ၄ပါးထင်ရှားလာတယ်ဒီလိုဖွင့်ထားတယ်ဘုဒ္ဓဇာပိနယ်မှာဒွါရအသွုံအနုနှစ်မျိုးရှိတယ်ကာယဒွါရဝစီဒွါရမနောဒွါရလို့ခေါ်ဆိုအပ်တဲ့ဒွါရလို့အသွုံလုံးလို့ရှိတယ်အဲ့ဒီအသွုံလုံးကိုတော့ကာမဒွါရလို့ခေါ်ပါတယ်သက္ခုဒွါရသောတဒွါရကန္နဒွါရဇီဝဒွါရကာယဒွါရမနောဒွါရလို့ခေါ်ဆိုအပ်တဲ့ဒွါရအသွုံလုံးလို့ရှိတယ်အဲ့ဒီဒွါရအလုံးစုံကိုတော့အာယရဏဒွါရလို့ခေါ်တယ်နော်အဲ့ဒီအာယရဏဒွါရရဲ့အစွမ်းအဖြစ်နံခန္ဓာ၄ပါးတို့သင်္ချာလာပါမယ်လို့ဒီလိုသူကဖွင့်ဆိုထားတယ်ဝိသုဒ္ဓိမေအထေရဆရာတော်ကတော့ဒီဘက်မှာအာယရဏဒွါရရဲ့အစွမ်းဖြစ်နံကြတိကိုသိရှိဖို့သူလည်းညွှန်ကြားထားပါတယ်ဝိသုဒ္ဓိမေမာတိကဆရာတော်ကတော့ဝုဒ္ဓုလို့ခေါ်တဲ့နံတရားရဲ့မြေယဝုဒ္ဓုရောအလိုက်နံတရားဒီကိုသိသိရင်လည်းဖြစ်တော့ဖြစ်နေတယ်။သို့တော့အာရဏဒွါရအလိုက်သိသိချင်းဒီအနာကုလရောချက်ရှုပ်ထွေးခြင်းကျင်းတယ်။ဒါကြောင့်အာရဏဒွါရအလိုက်ဆိုသိသိပါဆိုပြီးတော့ဒီလိုအထက်ကရာဆရာညွှန်ပြနေခြင်းဖြစ်တယ်လို့ရှင်းထားတယ်။ဘယ်လိုရောချက်တယ်လဲဆိုတော့ဥစ္စေလို့အထုတုပြန်ဟရိယဝုဒ္ဓကအတိရောချက်။ဟရိယဝုဒ္ဓဘွားဆောင်ကနေထိုင်ပြီးတော့အစင်းအတ္တအနတ်အယတာအတွေ့အထိခေါ်တဲ့အာယုံ၆ပါးကိုအကုန်လုံးနှံပြနေတာဖြစ်တယ်။ပြီးတော့ဒီဟရိယဝတ္ထုမှာစုစုပွဲပြီးအများကြီးဖြစ်။ပြီးတော့အမှန်သက်ဖို့အကြည့်တက်ကိုပြီးဖြစ်တော့တာကနန္ဒရကရှင်းလုံးမယ်ဘာမှစုထွေးကြမရှိဘူး။ဒီရှင်းလုံးကိုသက်ဖို့အကြည့်တက်မှာရှုတတ်ရင်ပြည့်စပ်ပြီးတာပဲ။နာဒီရမှာဖြစ်ပေါ်တော့တာလည်းနန္ဒရရှင်းလုံးမယ်။ရှင်းလုံးဆိုတာကတော့တပ္ပစိတ္တသာသရဏသုတိလို့ခေါ်ဆိုအပ်တဲ့ရှင်းအလုံးနဲ့ဆက်ဆံနေတဲ့သုတိခန္ဓာလုံးသတ္တဝိညာဉ်တင်ညာစိရနာဣဇဂရဏဇိမိတမနတိကရခေါ်တဲ့စိတ္တခုနှလုံးနဲ့အတိစိတ်ကလေးပေါင်းလိုက်ရင်ခြေလုံးမလားလူပဲနှာခေါင်းအကြည့်တလျာအကြည့်တကိုယ်အကြည့်တဒီမှာမှီတော်ပြီးဖြစ်ပေါ်တော့တဲ့နာကျင်ကဒီခြေလုံးဒီပဲဆိုအပြတနာရှုပ်ထွေးစီရလဲသိပြီးမရှိဘူးသို့သောဟရိယဝတ္ထုမှာကတော့ယူမယံကိုသိနေတဲ့သက္ကုဒ္ဒရာဝိသိစိတ်စိတ္တဉာဏ်ကသက္ကုဝိညာဉ်ကလွှဲရင်ပြန်နေတဲ့ဝိသိစိတ်စိတ္တဉာဏ်ကဟရိယဝတ္ထုကိုသိဖြစ်တယ်အတန်တတယံကိုသိနေတဲ့သောတ္တဝရဝိသိစိတ်စိတ္တိတွေမှာလဲသောတ္တဝိညာဉ်ကလွှဲရင်ပြန်နေတဲ့စိတ်စိတ္တိအလုံးကဟရိယဝုဒ္ဓကိုပဲမြင်ဖြစ်တယ်။အနာလိုပဲအစဉ်အနံ့ရတာအတွေ့အထိဆိုတဲ့ဉာဏ်အာယုန်ကြီးကိုသိနေတဲ့စိတ်တွေမှာလဲထုံညကောင်းမယ်နော်။ပြီးတော့ဟရိယဝုဒ္ဓမှာကနန္တရားတွေကအာယုန်လိုက်ပြီးတော့အစုလိုက်အလုံးလိုက်ဖြစ်နေတော့ချုပ်ထွေးနိုင်တဲ့သဘောရှိလို့ကျုပ်တို့မှပြန်တော့အောင်ဒွါရအလိုက်အာရဏဒွါရအလိုက်နာကြရင်ကိုသိစီပါဝုထုလည်းမသိစီပါနဲ့လို့ဒီလိုပြောပြထားနော်။ကဲကောင်းပြီ။အဲဒီလိုအာရဏဒွါရအလိုက်နာကြရင်ထိစားလာပြီဆိုလို့ရှိရင်ရှင်းတဲ့ရှင်းပြပြီးဘာလို့ရမလဲ။ဣတိရူပါရူပပရိင္ခဟောပင်စေခန္ဓာဟွန်ဒီပင်စေခန္ဓာဒွါရသယရဏဤဟွန်ဒီဒွါရသယရဏဤအထရသအထာတိယောဟွန်ဒီဤခန္ဓာယရဏဓာတုဝတိနယမကတံလက်ခန္ဓာဖလင်တော်ဝိယတွေ့ဖို့ထာတိတတဝနာမရူပံဘဝသပေတိဣတိဤသို့လည်းယရူပရူပပရိကဟောယုတ်တရားနန္တရားတို့ကိုသိသိချင်းဖြင့်ပြဆက်ခန္ဓာခန္ဓာ၅ပါးတို့သည်ဟွန်ဒီဖြစ်ကြလေကုန်၏ပြဆက်ခန္ဓာခန္ဓာ၅ပါးတို့သည်ကဒွါရတယရဏဏိအရဏ12ပါးတို့သည်ဟွန်ဒီဖြစ်ကြလေကုန်၏ဒါနနာယရဏနိအာရဏ12ပါးတို့သည်သာအထာရတဓာတုယောဓာတ18ပါးတို့သည်ဟွန်ဒီဖြစ်ကြလေကုန်၏ ဤသည်ဤသို့လျှင်ခန္ဓာယရဏဓာတုဝေဒနာခန္ဓာယရဏဓာတု၏အစွမ်းအဖြင့်ယမကတလည်းခန္ဓာံထမှုလျှောက်အစုံကိုဖာလင်တော်ဝိယခွဲလည်းသည်တကဲ့သို့ဝိခုဒ္ဒတိနှဖို့နှသူတော်ကောကတ္တဝါတိနမရူပဏ္ဏိယောဂောဝါဝတ္ထပေတိပဉ္စမတ္တဤပြုလို့ရမယ်လုပ်ငန်းခွင်လေးနော်ပထမတော့ကသူကယုတ်တဲ့နံကိုသိသိတယ်။ယုတ်နာနှစ်ပါးကိုသိသိလိုက်တော့ဘာဖြစ်သွားလဲ?ခန္ဓာ၅ပါး။ယုတ်တရားတွေကရူပခန္ဓာ၊နာမ်တရားတွေက၄ပုံပုံလိုက်တော့ဝေဒနာတစ်ပုံ၊မေညာတစ်ပုံ၊သင်္ခါရတစ်ပုံ၊အတိစေဝိညာဉ်တစ်ပုံ၄ပုံပုံလိုက်တော့နာခန္ဓာ၄ပါး။သိသိလိုက်တဲ့ယုတ်တရားတွေကို၅ပုံ၊ယုတ်ကတစ်ပုံသိလိုက်တဲ့သတိနာမ်တရားက၄ပုံ၊၅ပုံပုံလိုက်တော့ယုတ်နာ၅ပါး။ဒီသစ္စာတွေယုတ်တရားကိုပဲ၅ပုံပုံလိုက်တော့ခန္ဓာ၅ပါး။ဒီသစ္စာတွေယုတ်တရားကိုပဲ၁၂ပုံပုံလိုက်တော့အာရဏ၁၂ပါး။ဒီသစ္စာတွေယုတ်တရားကိုပဲ၁၈ပုံပုံလိုက်တော့ဓာတ်၁၈ပါးဖြစ်သွားပြီ။နော်။အဲဒီလိုခန္ဓာနည်းနဲ့ပဲဖြစ်၊ယုတ်နာ၂ပါးနည်းနဲ့ပဲဖြစ်ဖြစ်၊ခန္ဓာ၅ပါးနည်းနဲ့ပဲဖြစ်ဖြစ်၊အာရဏ၁၂ပါးနည်းနဲ့ပဲဖြစ်ဖြစ်၊ဓာတ်၁၈ပါးနည်းနဲ့ပဲဖြစ်ဖြစ်ယုတ်တဲ့နာမ်တွေကိုသိသိပြီးတဲ့အချိန်ခါမှာယုတ်နဲ့နာနှစ်စု၂ပုံထားပြီးတော့ယုတ်နာကိုပိုင်းခြားမှတ်တာပါသုံးအခါပေါ့ဖမ်းမြစ်ကလေးတွေမိဖို့ပြီးစားကြပြက်လာပြီဆိုလို့ချင်းဖမ်းမြစ်ကလေးအမိကကန်ပြီးတော့နှစ်ချမ်းခွဲချလိုက်ဘယ်လိုပဲအဲ့ဒီခန္ဓာအ၅ပါးနဲ့အာနာ၇ပါးနဲ့ဓာတ်၁၈ပါးနဲ့ဆိုတော့မိမိရဲ့ဖြစ်တဲ့ဇာနီးတော့ဖြစ်ယုတ်ဒီနာနေသိသိပြီးတဲ့အချိန်ခါမှာယုတ်ကိုတစုနာကိုတစုနှစ်စုထားပြီးတော့နစုနှစ်ပုံအပြင်ယုံနာကိုပိုင်းခြားမှတ်တာပါယုံနာသိသိချင်းယုံနာကိုပိုင်းခြားမှတ်တာချင်းဆိုတဲ့လုပ်ငန်းခွင်နှစ်ခုရောပြီးပြန်ထားတယ်ယုံနာကိုပိုင်းခြားမှတ်တာတဲ့ဆိုတာကတော့နာမရူပဝဟထာဏလုပ်ငန်းဆိုပြီးတော့ဒီကအထက်ကတိကောင်များမှာဖော်ပြထားပါတယ်ပုဂ္ဂိုလ်တ attva ဇီဝအတ္တမရှိယုံနာဖြစ်တဲ့စီဤလို့ဣဇ္ဇတဗိဒ္ဓအနန္တတို့နဲ့ပိုင်းခြားမှတ်တာရနော်ဣဇ္ဇတဤဤဗိဒ္ဓဤဤပုဂ္ဂိုလ်တ attva ဇီဝအတ္တလို့အသက်ကောင်လိက္ခဏကောင်ဝိညာဉ်ကောင်အတ္တကောင်လို့ခေါ်ဆိုအပ်နေခေါ်ဆိုအပ်တဲ့အတ္တကိုလိုက်ပြီး30ဒုက္ခအတွင်းမှာရှားဖွေကြည့်တော့လည်းရှားဖွေလို့မတွေ့ဘူးယုတ်တရားအစုပုံနဲ့အနန္တရားအစုပုံနဲ့တွေ့တယ်လို့ဒီလိုအဋ္ဌဉာဏ်ပေါ်အောင်တန်သိရမယ်ဒါကနမရူပပရိစ္ဆေဒဉာဏ်ပိုင်းပဲဒီနမရူပပရိစ္ဆေဒဉာဏ်ပိုင်းအောင်မြင်မှုရရှိသွားတဲ့ယောဂီသူတော်ကောင်းကရှေ့တစ်ဆင့်ပြတော့ဘာလို့ရမလဲသောဣဒံနမရူပနာအဟိတုနာအပိစီယနိဗ္ဗာန်တသဟိတုတပိစီယနိဗ္ဗာန်တံကောပနန္တဟိတုကောပနပိစီယတိဥပပရိခန္တောဝိညာပိစီယတဏပိစီယကာမပိစီယအာဟာရပိစီယသတိတတပိစီယဝဝတပိတဝါအတိနေမိပိစီယဇေဝပိစီယသမုပ္ပန္နဓမ္မသအနန္တတိဣန္ဒရဟိပိပိစီယဇေဝပိစီယသမုပ္ပန္နဓမ္မသတတောဥဒ္ဒံတတောဝပုဂ္ဂလောဝနတိသုဒ္ဓသင်္ခါရပုံသောဧဝတိဒီသူအတ္တတုပင်ခံဝိတရတိအယံဘာနာဝိပဒနာသင်္ခါရတန်လက္ခဏာညာတပရိညာနာမဒီလိုဖွင့်ထားတယ်နော်။ဒါပြောလေ။သောတောယောဂဝဆရယဟန်တော်ဒီဤတဏ္ဍမရူပဤနံနှင့်ယောဂီကအဟိတုတည့်ရင်ဖြစ်ပေါ်စေတတ်တဲ့ဟိတုအကြောင်းစနက်ကအကြောင်းတရားသင်္ချာမရှိပါပဲလျက်နတ်နိဗ္ဗာန်ဖြစ်ပေါ်၍လာဒီကမဟုတ်အဘိစီယအဘိထောက်ပန်းတတ်တဲ့ပိစီယအကြောင်းဥပဓမ္မကအကြောင်းတရားထင်ရှားမရှိပါပဲလျက်နနိဗ္ဗာန်တံဖြစ်ပေါ်၍လာတိကမဟုတ်သဟိတုတယဖြစ်ပေါ်စေတတ်တဲ့ဟိတုအကြောင်းစနကအကြောင်းတရားထင်ရှားရှိသည်ဖြစ်၍သာလျှင်သပိစီယအဘိထောက်ပန်းတတ်တဲ့ပိစီယအကြောင်းဥပဓမ္မကအကြောင်းတရားထင်ရှားရှိသည်ဖြစ်၍သာလျှင်နိဗ္ဗာန်တံဖြစ်ပေါ်၍လာရပေ၏ယုတ်တဲ့နာနေကိုဣဇ္ဇတဗိဒ္ဓအနထာဏတို့နဲ့တင်းစီပြီးတဲ့ယောဂီသူတော်ကောင်းကဒီယုတ်ဒီနာလေးဟာအကြောင်းမရှိပဲထင်ရှားဖြစ်ပေါ်လာတော့မဟုတ်ဘူးအကြောင်းတော့ရှိတယ်။တရားဖြစ်ပေါ်စေတတ်တဲ့ဟိတုအကြောင်းကလည်းအကြောင်းတရားနဲ့ထင်ရှားရှိလို့ဖြစ်ပေါ်လာရတာဖြစ်တယ်။အာမိထောပန်တတ်တဲ့ပိစီအကြောင်းဥပါထမကအကြောင်းတရားတွေနဲ့ထင်ရှားရှိလို့တော့ဖြစ်ပေါ်လာရတယ်။ဒီယုတ်တဲ့ဒီနာပြတို့ရဲ့တရားဖြစ်ပေါ်စေတတ်တဲ့ဟိတုအကြောင်းတရားဇဏကအကြောင်းတရားတွေကဘာလဲ။အမိထောက်ပံ့နေတဲ့ပိစီယအကြောင်းတရားဥပဓမ္မကအကြောင်းတရားတွေကဘာလဲလို့သူကရှင်းတဲ့ဆင့်တက်ပြီးတော့ရှင်းစုံစမ်းဆင်မြင်ပုံကို အတ္တဒုညယောဤဟေတုတယဖြစ်ပေါ်စေတတ်တဲ့ဟေတုအကြောင်းတရားစနကအကြောင်းတရားတိကအကောပါဏအဘေဘာနိဒုစီယောအမိထောက်ပန်တတ်တဲ့ပစ္စယအကြောင်းဥပသမ္ပကအကြောင်းတရားတိကကောပါဏအဘေဘာနိဒီတိဤသောဥပပရိက္ခန္တသုဇံဖြစ်ခြင်းလက်တည်ရှိသောအဝိဇ္ဇာပစ္စယအဝိဇ္ဇာဟုသောအကြောင်းတရားကြောင့်တဏှာပစ္စယတဏှာဟုသောအကြောင်းတရားကြောင့်ကာမပစ္စယကံဟုသောအကြောင်းတရားကြောင့်အာဟာရပစ္စယအာဟာရဟုသောအကြောင်းတရားကြောင့်နိဗ္ဗာန်တံဖြစ်ပေါ်၍နေရပေ၏ဤသည့်ဤသောတတ္တထုဏံရောက်၏ပစ္စယအကြောင်းတရားကိုဘောဘုသဘေတောအပိုင်းချမှတ်တတ်၏ဒီတိအတိတ်၌လည်းပဲပစ္စယေဝအကြောင်းတရားတို့သည်သာလေ၎င်းပစ္စယသမုပ္ပန္နဓမ္မစအကြောင်းတရားတို့ကိုဆွံ့မိ၏ဖြစ်ပေါ်လာကြကုန်သောအကျိုးတရားတို့သည်သာလေ၎င်းတန်တိရှိကြလေကုန်၏နာဂတိဒီနောက်အနာဂတ်ကာလ၌လည်းပဲပစ္စယစီဝါအကြောင်းတရားတို့သည်သာလင်၎င်းပစ္စယသမုပ္ပန္နဓမ္မစအကြောင်းတရားတို့ကိုဆွံ့မိ၍ဖြစ်ပေါ်လာကြကုန်သောအကျိုးတရားတို့သည်သာလင်၎င်းတန်တိရှိကြလေကုန်၏ဤဒရိဟိမိဤယခုပစ္စောပန်၌လည်းပဲပစ္စယစီဝါအကြောင်းတရားတို့သည်သာလင်၎င်းပစ္စယသမုပ္ပန္နဓမ္မစအကြောင်းတရားတို့ကိုဆွံ့မိ၍ဖြစ်ပေါ်လာကြကုန်သောအကျိုးတရားတို့သည်သာလင်၎င်းနန္ဒီသိကြလေကုန်၏တရောတို့အကြောင်းတရားအကျိုးတရားတဲ့ဥဒ္ဒအပုံလုံးဖြစ်သောတတော်ဝါတ္တဝါဒီ၎င်းပုဂ္ဂလောဘပုဂ္ဂိုလ်ဒီ၎င်းနတ္ထိမရှိပေဒုဒ္ဒသင်္ခါရပုံစောဧဝအကြောင်းတရားအကျိုးတရားဟုခေါ်သောအတ္တသင်္ခါရတရားအစုအပုံသက်သက်ဒီတန်ရအတ္ထိရှိပေ၏ဤသည့်ဤသို့လျင်ဒီသူအတ္တတို့အတိတ်နာဂပိစ္ဆုပန်ဟုခေါ်သောအတ္တကာလသုံးပါးတို့၌ကျင်ခန္ဓာတို့တို့တို့တို့ယုံမှချင်းကျင်ခဝိသိကိစ္စတရားကိုဝိတရတိကြောလောလုံးရောက်ရသွားနိုင်ပေ၏။ယံပန္နဣတိကာဝိပဿနာသင်္ခါရတံလက္ခဏဝိပဿနာဉာဏ်ဤအရှုခံအာယုံဖြစ်တဲ့သင်္ခါရတရားတို့ကိုကောင်းစွာပိုင်းခြားမှတ်သားသိဖို့ခေါ်ဆိုအပ်သောညာတပရိညာနာမညာတပရိညာမိ၏ဒီလိုဖွင့်ထားတယ်။ဒီတော့ဒီညာယောဟာအကြောင်းမရှိဘဲဖြစ်ထားတာပေါ့ကွအကြောင်းသင်္ချာရှိလို့တော့ဖြစ်နေရတယ်ဒီအကြောင်းကတော့ဘာတွေလဲလို့လှမ်းကြည့်လိုက်တော့အဝိဇ္ဇာသင်္ချာဖြစ်ခြင်းကြောင့်တဏှာသင်္ချာဖြစ်ခြင်းကြောင့်ကံတွေသင်္ချာဖြစ်နေခြင်းကြောင့်အာဟာရတွေသင်္ချာဖြစ်နေခြင်းကြောင့်ဒီနာယုတ်တွေဖြစ်ပေါ်နေရတယ်လို့သွားပြီးတွေ့တယ်။တွေ့တာကရှိလို့တွေ့တာလားအလကထိုင်နေတွေ့တာလား။ဥပပရိခန္တောသူကဒီလိုသုံးတာ။ဉာဏ်နဲ့လမ်းပြီးသုံးခြင်းနေတာပါနော်။သုံးခြင်းနေလိုက်တဲ့အခါကျတော့အဝိဇ္ဇာတဏှာဥပါဒသင်္ချာကံဆိုတဲ့အကြောင်းတရားတွေသင်္ချာဖြစ်လို့ဒီနာယုတ်တွေဖြစ်နေရတယ်။ဒီတော့အတိတ်ကြောင့်ကြတဲ့မှာအဝိဇ္ဇာရဲ့တဏှာရဲ့ကံရဲ့သုံးခုဖွင့်ထားတယ်။အဝိဇ္ဇာနဲ့တဏှာယူလိုက်ရင်ဥပါဒံနဲ့အကျုံးဝင်သွားတယ်။ကံကိုယူလိုက်ရင်သင်္ခါရအကျုံးဝင်သွားတယ်။အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံလို့ခေါ်ဆိုအပ်တဲ့အကြောင်းကြံ၅ပါးအတိတ်ကြောင့်ပြ။ဒီလိုမှအကြောင်းပြတွေကြတော့အာဟာရကအရေးကြီးလို့အာဟာရဆိုတဲ့အကြောင်းပြတစ်ခုယူထားတယ်။ဘုဒ္ဓဟေတုလို့ခေါ်ပါတယ်။ဒီဘုန်းကြီးဟဲ့ဒီလိုခေါ်ဆိုအပ်တဲ့ပိဿုဗံအကြောင်းတရားတွေတဲ့ကအာဟာရခေါ်တဲ့အကြောင်းတရားတစ်ခုကိုယူလိုက်ရင်ပိဿုဗံအကြောင်းချင်းဘုဒ္ဓဟေတုအကြောင်းချင်းတူညီနေတဲ့စိတ်ဥတုလည်းအကျုံးဝင်သွားတယ်ထဲ့ပြီးရေတပ်ပါဆိုပြီးဒီကဆရာတော်များကဆင်းထားပါနော်ဒါကယုတ်တရားအတွက်ဥတည်ပြီးပြောတဲ့စကားပါအဲဒါဝိဘဏ္ဏတရားတွေအတွက်ပြောကြမယ်ဆိုရင်ပေါ့ယုံကြည်နေအတွက်ကတော့အတိတ်ကြောင့်တရားကဝိဇ္ဇာတနာဥပါဒဏ်သင်္ခါရကံကမ္မဇယုံနဲ့ဆိုင်တယ်။စိတ်ကစိတ္တဇယုံနဲ့ဆိုင်တယ်။ဥဒုကဥဒုဇယုံနဲ့ဆိုင်တယ်။အာဟာရကအာဟာရဇယုံနဲ့ဆိုင်တယ်။ဒါလူဆိုင်ရအကြောင်းပြ၄ချက်နော်။နန္တရားတွေကြတော့ဝိဘဏ္ဏတရားတွေရဲ့အကြောင်းရင်းတွေကတော့ဝိဇ္ဇာတနာဥပါဒဏ်သင်္ခါရကံပဲဖြစ်ပါတယ်။ဘုဒ္ဓဟေတုလို့ခေါ်တဲ့ပိဿုကအကြောင်းတရားကြတော့မြညာဝုထုရောက်ရှိခြင်းအာယုံသင်္ချာရှိခြင်းဖတ်တတ်ကြတဲ့ရှင်ဘက်စိတ္တိတ္တိသင်္ချာရှိခြင်းဆိုတဲ့ဒီအကြောင်းတရားတွေဖြစ်ပါတယ်နော်အဲ့ဒီယုတ်တရားနန္တရားတို့ရဲ့အကြောင်းတွေကိုလှမ်းပြီးရှားဖွေးတဲ့အပိုင်းမှာခုပိဿုဗံယုံနာကိုသိကြည့်ပြီးတဲ့ယောဂီတော်ကောင်းကအတိတ်ကဝိဇ္ဇာတနာဥပါဒံသင်္ခါရကံဆိုတဲ့အကြောင်းတရားကိုလှမ်းပြီးမြင်အောင်ရှုရတယ်။ရှုလိုက်တော့ဒီမှာအတိတ်ရှုပဲဝင်မလာဘူးလား။ဝင်လာပြီ။ဘယ်လောက်ထိရှုရမလဲလို့မေးတော့အနိဒေဝိပစ္စယစေဝပစ္စယသမုပ္ပန္နဓမ္မစာအတိတ်ကြည့်လိုက်တော့လေအကြောင်းတရားနဲ့အကျိုးတရား နာဂရေပြီးအစ္စရှိပြီးပစ္စယကေဝပစ္စယဓမ္မပါဏဓမ္မသာအနာဂတ်ကြည့်လိုက်တော့လေအကြောင်းတရားနဲ့အကျိုးတရားဝိသုဘံကြည့်လိုက်တော့လေအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်လို့ဒီလိုသိအောင်ရှုပါပြန်တယ်အဲ့ဒီရှုဘက်ကိုကြည့်လိုက်တော့နောက်ထပ်အတိတ်တွေထပ်ပြီးရှုနေဖို့မလိုဘူးလားလိုအပ်လာပြန်တယ်နော်ဒီဌာနမှာတော့အနည်းဆုံးမိမိတို့ရဲ့ဝိဇ္ဇာမျိုးစေကောင်းစရဏမျိုးစေကောင်းတွေပြည့်စုံစေပြုခဲ့ရဘဝလောက်အထိအနည်းဆုံးတော့3-4ဘဝလောက်တော့အရှုခိုင်းပါတယ်နော်ဒါတော့အနည်းဆုံးပုံမှန်တော့ယောဂီဟောင်းနေဖြစ်တဲ့အင်းတော့အစွမ်းအားရှိအစွမ်းအားရှိလို့ကဘာပေါင်းများစွာအထိလည်းအရှုခိုင်းနေပါတယ်နော်ဒါဥဒိကျရှိတယ်ဘယ်လောက်ရှိမှကဘာပေါင်းများစွာရှုနိုင်မှမညံဖုံညာရမယ်ဒီလိုတော့မဆိုးလိုပါဘူးနော်အတိတ်ကြည့်လိုက်တော့လည်းအကြောင်းတရားနဲ့အကျိုးတရားရှိတယ်သိခဲ့ရင်လုံလောက်တယ်ပြန်နေတဲ့မရှိနိုင်တဲ့အတိတ်ကြီးလည်းများစွာရှိမရှိနိုင်တဲ့အတိတ်ကြီးကိုတော့ထုံနည်း၎င်းလိုအချမ်းရှိရှိလို့ရမှန်သပါနော်ရှိနိုင်တဲ့အတိတ်ကြီးမှာအကြောင်းပြနေအကျိုးတရားအစုအပေါင်းကဉာဏ်နဲ့တွေ့တဲ့အခါမရှိနိုင်နိုင်တဲ့အတိတ်ကြီးမှာလည်းထုံနည်း၎င်းပဲလို့ရှိရင်တော့ရှိလို့ရလုံးလုံးအတိတ်ကိုမရှိရင်တော့ဒီပြည့်စုံပြည့်စုံအញ្ញံရမှာမရဘူးသူကဒီမှာကံကိုစဉ်းစားကြည့်ပေါ့ခဏခဏပြောနေဝိဇ္ဇာရဏဥပဒေသင်္ခါရကံဆိုတဲ့အကြောင်းပြရည်ကြောင့်ဒီမှာအကျိုးတရားကထိစပ်လာဖြစ်တဲ့ယုတ်ဒီနန်းနဲ့ဘယ်ကံကြောင့်ဖြစ်တာလဲပိစုကံကံကြောင့်လားဆိုရင်တော့ဟိုတနေ့ကပြောသလိုပေါ့အလုံးလူကျော်လူလာကြီးဖြစ်ပုံနော်အတိတ်ကကံပဲအဲ့ဒါဒီဘဝမှာပရိသတ်တွေဝင်ရင်နာယုတ်တွေဖြစ်တယ်ဒီပရိသတ်တွေဝင်ရင်နာယုတ်တွေကဘာကြောင့်ဖြစ်တယ်လို့မျိုးတော့ဝိဇ္ဇာနဲ့သင်္ခါရကြောင့်ဖြစ်တယ်လို့ဒီလိုသတ်မှတ်ချက်ရှိတယ်ဒီဝိဇ္ဇာသင်္ခါရကဘယ်လုံးကဖြစ်ရပါသလဲဆိုတာကိုလည်းဝိဇ္ဇာသင်္ခါရအတိတောအတ္တသတိဖြင့်ဒီညောကျမ်းမှာလည်းပရိသမိဒမဲ့ပါဠိတော်ကြီးအစရှိတဲ့ထိုးထိုးပါဠိတော်ကြီးတွေနဲ့အထက်ကရာကြီးတွေကိုကိုးကားပြီးဖွင့်ဆိုထားပါတယ်နော်ဝိဇ္ဇာနဲ့သင်္ခါရကအတိတ်ကဖြစ်ခဲ့တဲ့တရားအတိတ်ကိုလမ်းမစင်ဒီအတိတ်ကအဝိဇ္ဇာကြောင့်သင်္ခါရဖြစ်ဖို့သင်္ခါရကြောင့်ဒီပြိဿုကဝိညာဉ်ဖြစ်ဖို့ပရိသန်တွေဝိညာဉ်ဖြစ်ဖို့ဘယ်လိုလုပ်ပြီးလဲမသိနိုင်ဘူးဘောရကိုရှုကြည့်မလို့ရှုနေုံနဲ့တော့ဒီအဝိဇ္ဇာတနာဥပါဒံသင်္ခါရကြံကြောက်ယုတ်ဒီဉာဏ်ဤထိရှားဖြစ်တာကိုဘယ်လိုမှမသိနိုင်ဘူးသို့တော့ဒီရှုွက်တည်းသမာဓိရှိမှရှုလို့ရပါတယ်နော်ယုတ်ဏကိုပရမတ်ဆိုင်အောင်သိသိဓာတ်မှရှုလို့ရတဲ့ရှုွက်ဖြစ်တယ်ဘာဖြစ်လို့လဲအတိတ်ကဒီအဝိဇ္ဇာတနာဥပါဒံသင်္ခါရကြံဆိုရကလည်းတော့ပရမတ်တရားကြီးတော့ဖြစ်ပါတယ်အတိတ်ခန္ဓာ၅ပါးထဲမှာအကျုံးဝင်နေတဲ့အတိတ်ခန္ဓာ၅ပါးတို့ရဲ့အစိအပိုင်းတစ်ခုသာဖြစ်တယ်အတိတ်ခန္ဓာ၅ပါးထဲမှာအကျုံးဝင်နေတဲ့အတိတ်ခန္ဓာ၅ပါးတို့ရဲ့အစိပိုင်းပရမတရားတွေသာဖြစ်ခဲ့ကြအတိတ်ခန္ဓာ၅ပါးကိုလွန်ရှုနိုင်တဲ့ယောဂီသူတော်ကောင်းတို့ရဲ့အရာသာဖြစ်ပါတယ်အတိတ်ခန္ဓာ၅ပါးကိုလွန်ပြီးရှုနိုင်လို့ဒီအတိတ်ကပြုစုပြုထောင်ခဲ့တဲ့အဝိဇ္ဇာတနာဥပါဒံသင်္ခါရကံကိုရှာဖွေလို့ရရှိပြီဆိုရင်ဒုက္ကံတရားနဲ့ပြုစုပါပိဋကဉ္စဝိညာဉ်အစရှိတဲ့ဝိဘဝိညာဉ်နဲ့ကမ္မရယုတ်တွေနဲ့ကြောင်းကျုံဆင့်တယ်ဖို့ရှေ့မရှိကိုတစ်ဖန်တစ်ဆင့်တည်းလွန်ကြည့်ရလမ်းကြည့်လိုက်တော့မှကြံကြိုးဆက်ဆံမှုရှိပြီဆိုတော့မှဘာလို့ရလဲဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤအဝိဇ္ဇာကအကြောင်းတရားရူပခန္ဓာကအကျိုးတရားစသဖြင့်ဒီလိုသိစီရအဲ့ဒါကိုအကြောင်းနဲ့အကျိုးပိုင်းခြားမှတ်သားတယ်လို့ဒီလိုခေါ်ပါတယ်နော်ဒါကြောင့်တဏ္ဍထောနာယုံဤပစ္စယအကြောင်းတရားကိုဝါဝိသဘေတဘာပိုင်းခြားမှတ်သား၍ဒါကအကြောင်းဒါကအကျိုးစသဖြင့်ဒီလိုတိတိကျကျပိုင်းခြားမှတ်သားယောယံမှန်သပြီးရှုနေတဲ့လုပ်ငန်းခွင်မဟုတ်ဘူးနော်အဲ့တော့အတိတ်ကြည့်လိုက်တော့လည်းအကြောင်းတရားနဲ့အကျိုးတရားရှိလို့ပြီးပြီဆိုရင်ဘယ်လောက်နဲ့လုံလောက်ပြလားဆိုတော့မလုံလောက်သေးပြန်ဘူးဘာဖြစ်လို့အနာဂတိမိဣဒရဟိတိပစ္စယခေဝပစ္စယသမုပ္ပန္နအတ္တမသာနောက်အနာဂတ်ကြည့်လိုက်တော့လည်းအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်လို့လက်ပြီးရှုအောင်ဘာကြောင့်လဲဘုရားရှင်ကိုယ်တော်တိုင်ကခုနကအာနာပါနဘဘမဟောထားတဲ့အပိုင်းကြီးနည်းနည်းပြန်ကြည့်နော်သမုဒိယဓမ္မနုပါတိဝါကာယတမေဝိဟာရတိဝေယဓမ္မနုပါတိဝါကာယတမေဝိဟာရတိသမုဒိယဝေယဓမ္မနုပါတိဝါကာယတမေဝိဟာရတိကာယတမေကာယ၌ဝါရူပကာယနာမကာယ၌သမုဒိယဓမ္မနုပါတိဝါဖြစ်ကြောင်းသောဘောနှင့်ဖြစ်ခြင်းသဘောကိုအဘမအထထံရှုနေစီတင်ဖြစ်ဝေမူလီဝိဟာရတိနေလေ၏ကာယတမေကာယ၌ဝါရူပကာယနာမကာယ၌ဝေယဓမ္မနုပါတိဝါချုပ်ကြောင်းသောဘောနှင့်ချုပ်ခြင်းသောဘောကိုအဖမံထက်ထရှိလျင်ရှိသည့်ဖြစ်၍မူလီဝိဟရတိနေလေ၏
ဒီလိုဘုရားဟောထားတယ
်။ဖြစ်ကြောင်းနဲ့ဖြစ်ခြင်းသဘောကိုရှိုံနဲ့မပြီးသေးဘူး။ချုပ်ကြောင်းသဘောနဲ့ချုပ်ခြင်းသဘောကိုလည်းတစ်ဆင့်တည်းပဲရှိဖို့ဘုရားညွှန်ကြားထားတယ်
။ဘာတွေလဲ
။ဝိဇ္ဇာတနာဥပါဒတေကာရကံစားတဲ့အကြောင်းတရားတွေရတ္တမရတဲ့အခါမှာနောတဖံမဖြစ်တော့ချုပ်ခြင်းလို့ခေါ်ဆိုအပ်တဲ့အနုပါဒအနိရောဓသဘောအပြင်ချုပ်ခြင်းသွားပြီးတဲ့အခါပရိနိဗ္ဗာန်သုတိရဲ့နောက်ပိုင်း၌ခန္ဓာငါးပါးယုံနာတရားတို့နောတဖံမဖြစ်တော့ချုပ်ခြင်းလို့ခေါ်ဆိုအပ်တဲ့အနုပါဒအနိရောဓသဘောအပြင်ချုပ်ခြင်းမှုကိုလည်းမြောင်းဆန်းရှုပါလို့ဆရာကအရှင်းပြတယ်။အဲဒီညွှန်ကြားချက်ကိုဥထေရပန်းစင်ထားတဲ့ဒီအထက်ကရာကြီးများကလည်းနာဂတိပိပိဆရာစီဝအပိဆရာအတမုပ္ပန္နဓမ္မသာအနာကကြည့်လိုက်တော့လေအကြောင်းတရားနဲ့အကျိုးတရားသာရှိတယ်လေဒီလိုသိအောင်ရှုပါလို့တစ်ဆင့်တည်းဖွင့်ပြရဘုရားဟောဒေသနာတော်နဲ့အထက်ကရာရဲ့ဖွင့်ဆိုချက်ဟာရင်ကရေနဲ့ယမုနာရေရောလိုက်ရင်တရားရဲ့ဖြစ်တယ်လို့ညှို့ပြင်မလဲဘူးလားညှို့တယ်ဘုရားဟောပါဠိတော်ကြီးဆုံးလုံးရဲ့အဓိပ္ပာယ်ဒီကိုကိုယ့်ကကိုယ်ငင်ရှင်းရှင်းလင်းလင်းနဲ့ဖင်းနေတဲ့ဖြစ်တော့အောင်တို့ကထပ်ပြီးတော့မြေရမှာတန်ပတ်တင်းရမှာတပ်ပင်းလိုက်တာနဲ့အတူတူပဲဘာမှကိုဟားချက်မရှိဘူးနော်အဲဒီတော့အဝိဇ္ဇတနာဥပါဒံသင်္ခါရကံကြီးကတလောကပြောကြတဲ့အတိုင်းဘယ်ခါမှလုံးလုံးချုပ်မလဲလို့မေးတော့အရဟတမေရတဲ့အချိန်ခါမှအကျွတ်မဲ့ချုပ်မိမိတို့ကအရဟတမေမရသေးဘူးဆိုရင်သူအရဟတမေရမယ်အချိန်ဒီနောက်အနာဂတ်ဆင်းရဲမှာမဝင်နိုင်ဘူးလားဝင်တယ်သူအနာဂတ်နောင်အနာကအရတ္တမရမယ်အချိန်မှာဒီဘဝအနာကဖြစ်ခြင်းလည်းဖြစ်ပေါ့နောက်ဘဝအနာကဖြစ်ခြင်းလည်းဖြစ်ပေါ့နော်ဒီအနာကတစ်ခုခုမှာအရတ္တမရမယ်အချိန်မှာဝိဇ္ဇာရဏဥပါဒံငါရကံဒီနောက်တစ်ဖက်မဖြစ်တော့ချုပ်ခြင်းဖြင့်ချုပ်သွားပုံကိုလည်းပြန်အောင်ရှိရမယ်အဲဒီချုပ်ခြင်းကြောင့်ပရိနိဗ္ဗာန်သုတိရဲ့နောက်ပိုင်း၌ယုတ်တိဉာဏ်ဒီရဲ့နောက်တစ်ဖက်မဖြစ်တော့ချုပ်ခြင်းဖြင့်ချုပ်သွားပုံကိုလည်းပြန်အောင်ဆန်းရှုရမယ်အကြောင်းချုပ်လို့အကျိုးချုပ်ဖို့မြင်အောင်ရှုရမယ်အပိုင်းပဲအဲ့ဒီအပိုင်းကိုဘုရားရှင်ကိုရောရင်ကဒီတတိပဌံပြည့်စုံတဲ့ဆောအချီးပြင်းပြီးဟောထားတဲ့အတွက်အထက်ကရာကြီးများကလည်းအတိတ်ကြီးလည်းအကြောင်းတရားနဲ့အကျိုးတရားအနာဂတ်ကြီးလည်းအကြောင်းတရားနဲ့အကျိုးတရားသစ္ဆုတ်ပံကြီးလည်းအကြောင်းတရားနဲ့အကျိုးတရားသာရှိတယ်လို့ဒီလိုသိအောင်ရှုဖို့ဆက်မှန်ပြီးမြင်ကြနေရရှုလိုက်တော့ဘာဖြစ်လဲအတိတ်အဆက်ဆက်အနာဂတ်အဆက်ဆက်မှာရှုနိုင်တယ်များဆက်လက်မျှော်ပြီးကြည့်လိုက်တော့ဘုဒ္ဓသင်္ခါရပုံစံအကြောင်းတရားအကျိုးတရားလို့ခေါ်ဆိုအပ်တဲ့သင်္ခါရတရားအပြုအပုံတက်တယ်ပဲရှိတယ်ဆိုတာဉာဏ်နဲ့မှသွားတွေ့နော်အဲဒီလိုတွေ့လိုက်တဲ့အချိန်ခါကျတော့မှအတိတ်ငါကပြစ္ဆုတ်ပံကာလ၃ပါးတို့၌ဒုလောဒုလောတွေ့တော့ယုံပါနေတဲ့ဝိသေကတရားဒီကိုကျော်လန့်လုံးရောက်တော့မှဖြစ်တယ်လို့ဒီလိုဖွင့်ဆိုင်ဒီလိုအတိတ်ငါပြစ္ဆုတ်ပံအနန္တကာလ၃ပါးအတွင်းမှာအကြောင်းတရားနဲ့အကျိုးတရားအဆက်ဆက်တွေကိုဉာဏ်နဲ့ပိုင်းခြားယူနေခြင်းသိသိနေခြင်းကဘာလဲဝိပဿနာဉာဏ်ဤအကျုကအာယုံဖြစ်တဲ့သင်္ခါရတရားတွေကိုကောင်းစွာပိုင်းခြားမှတ်သားနေတဲ့ဉာဏ်တော်ပညာပဲဖြစ်တယ်လို့ဒီလိုရှင်းထားတယ်နော်။ဒီတော့ဉာဏ်တော်ပညာစကံဆိုင်အောင်တော့ပထမဉာဏ်။ဒီဉာဏ်တော်ပညာစကံထဲမှာနမရူပပရိစ္ဆေဒဉာဏ်နဲ့ဒုတိယပရိစ္ဆေဒဉာဏ်နှစ်ပါးပါနေတယ်။နောက်တစ်ဆင့်ဘာထက်ထပ်ဖွင့်လဲ။ဧဝံသင်္ခါရေသံလက္ခိတောဝါထိတာတပ္ပန္နဘိက္ခုတံတတ္ထပလတ္တသာသနေမူလဩဒိညာနာမဟောတိပဋိဌာလဌာနာမသုလသောတပန္နောနာမဟောတိနိယတကတိကောကထာရူပံဘာနာဥဒုတပ္ပယပုဂ္ဂလတပ္ပယဘောဓနာတပ္ပယဓမ္မတဝနာတပ္ပယလဘိတဝါဧကတနိဧကပန္နိကဝရဇတောဒီနိလက္ခဏာနိအရောပိတဝါဝိပါဒနာပရိပါတိယသင်္ခါရေသမ္မတံတောရဟတံခနာတိတိဣဒံတုဝတိနအဘိနိဝေထတာဘိက္ခုနောယောဝအရဒဏိဂမနံဤသို့လျှင်သင်္ခါရေယုံနံကြောင့်ကြောသင်္ခါရတရားစုတို့ကိုတလည်းကိတောကောင်းစွာပိုင်းခြားမှတ်သားရထိတတ်တတ်ဤနေသောဘိက္ခုတယံတော်အားဝါဘိက္ခုတယံတော်အဖို့ဒန္တပလသကုရောအားဆေဘညံတော်အားဆေဘနှင့်ပြည့်စုံတော်မူသောဘုရားရှင်ဤသာသနေသာသနာတော်မြတ်အတွင်း၌မူလအရင်းအမြစ်သောဩဒိနံတော်မှာတည်ဆင်း၍ဒီနေသည်မြည်သည်ဟောသည်ဖြစ်၏သာသနာတော်မှာဒီကြမှာအမြစ်တွေယုံနာဆိုတာတကယ်မှန်တဲ့အကြောင်းတရားအကျိုးတရားဆိုတာတကယ်မှန်တဲ့ကံကံအကျိုးကိုဒီကြဒီခါကြမှာတကယ်တမ်းလက်တွေ့ယုံကြည်သွားတယ်။ဒီအဆင့်ကမရောက်သေးရင်တော့သူများအကျိုးနဲ့ထိုင်ပြီးလွန်ရတဲ့အဆင့်မှာပဲရှိနေလိမ့်မယ်နော်။ဒါကြောင့်ပဋိဌာထောက်ရတရားကိုလက်ထဏမှာယတိမိဒီဟောဒီဖြစ်၏။သာသနာတော်မှာထောက်ရတရားရပြီ။ဘယ်လိုထောက်ရတရားလဲ။နိယတဂတိကော သုတတိဘုံဘွားလျင်ချင်းတိဧကံလဲလျောင်းမြာမြဲသောဂတိရှိသောသုလသောတာပန်နောနာမသုလသောတာပန်မြည်ပြီးဟောတိဖြစ်၏။နာယဂတိလည်းမြဲသွားပြီသုလသောတာပန်လည်းဖြစ်သွားပြီ။သင်္ကတိကံဒီကအိဒီအပေပေးကြီးအမတန်ကြောက်ဖို့ကောင်းတယ်။အနည်းအဆုံးဖြစ်တဲ့ခွေတွေ၊ကြက်တွေ၊နှစ်တွေ၊တိရိစ္ဆာန်တွေလှမ်းကြည့်တာ။ရက်စက်ကြမ်းကြုတ်တဲ့ပုဂ္ဂိုလ်တို့ရဲ့ဗဇန်ထဲမှာပဲတွတ်ပြီးမြုပ်နှံနေရတဲ့ဒရဝါကမများဘူးလား။ညာရင်ခွေတွေကြည့်လိုက်လဲစောင့်နေရင်အမတန်တောင်းရင်ကရောက်ဖို့ကောင်းတယ်နော်။နွားတွေကြည့်လိုက်ကြတော့ပါရုန်းကန်နေရတဲ့ဒုက္ခတွေအမတန်ကြီးကြတယ်။တိရိစ္ဆာန်ဘဝမှာတော့တလောက်တန်ဒုက္ခကြီးတယ်တိရိစ္ဆာန်နဲ့ဆိုတဲ့ပိဋကဘဝတွေမြဲဘဝတွေကအမတန်ကြီးအမတန်ကြီးတဲ့ဒုက္ခရှိတယ်။ဟောအနမတက်ကနာယောက်မှာဘုရားရှင်ဟောထားတယ်နော်။ဘဝတို့တို့ဝက်ဖြစ်လို့သူတို့ဘဝတို့မိမ့်နဲ့ထိုးလိုက်လို့ဆက်သွားပြီအသေးသေးတဲ့အခါမှာဆက်သွားတဲ့ပွေးဒီတစ်ဖက်ကစုပုံထားတစ်ဖက်ကမဟာသမုဒ္ဒရာယိကိုရှိပုံကမဟာသမုဒ္ဒရာယိကနေသေးတယ်လန်ထုခါလို့ဝက်ဘဝမှာလန်ထုခါလို့ထွက်လာတဲ့တွေးတွေကနေသေးတယ်နောဘဝမှာလဲလိခံရပြီးတည်းရလဲလိခံပြီးလဲအလိခံရတဲ့အခါထွက်လာတဲ့တွေးတွေကိုတစ်ဖက်ကရှိပုံထားတစ်ဖက်ကမဟာသမုဒ္ဒရာယိကိုရှိပုံထားမဟာသမုဒ္ဒရာယိကနေသေးတယ်နောဘဝမှာလဲလိခံရတဲ့တွေးတွေကပို့ပြီးနေသေးတယ်စသဖြင့်ဒီလိုဟောတာအဲ့ဒီဟောကြားချက်တွေကိုကြည့်မယ်ရှင်ပဲတိရစ္ဆာန်ဘဝတစ်ခုမှာပဲအမယ်လေးပါးတဲ့မှာအကျုံးဝင်နေတယ်ဒီတိရစ္ဆာန်ဘဝတစ်ခုကိုပဲကြော်လွန်လွန်ရောက်ဖို့ဆိုတာအမှန်တမ်းမထက်ဘူးလားသိခဲ့တယ်ဘယ်လောက်ဆက်ဆဲနေတဲ့အမယ်သန္တာကြီးတဲ့မှာထုံဆောင်ကြည်တင်ပေးမယ်တရားကောင်းတစ်ခုသင်္ချာဧကံရှိနေတယ်ဆိုရင်ဒီတရားကောင်းကိုတော့ရအောင်ယူထားဖို့မကောင်းဘူးလားနော်ကျွန်တော်တို့နောက်ကယောဂီတွေဟုတ်ကဲ့လားတို့ပြန်မလို့ရက်တက်ပြီးတဲ့ပုဂ္ဂိုလ်တွေကဒီထက်မှာအများကြီးပါနေတယ်ဟုတ်တယ်ဟုတ်လားဘယ်နည်းကြရင်လူဖက်မယ်ဆိုပြီးတော့တွေ့ကင်းချနေတဲ့ကိုရိုတွေကလည်းဒီထက်အများကြီးပါနေတယ်ဟုတ်တယ်ဟုတ်လားကဲတထာရူပံပန္နဥဒုတ္တပယံတထာရူပံခိုးခဲ့တော့အရတ္တခိုးကိုရနိုင်လောက်တဲ့ဥပန္တိတရားရှိတော့ဥဒ္ဒတပ္ပယံဥဒ္ဒတပ္ပယကို၎င်းပုဂ္ဂလတပ္ပယံပုဂ္ဂလတပ္ပယကို၎င်းဘောဓနာတပ္ပယံဘောဓနာတပ္ပယကို၎င်းဓမ္မတဝနာတပ္ပယံဓမ္မတဝနာတရားတော်ကိုနာကြားရခြင်းဆိုတဲ့ဓမ္မတဝနာတပ္ပယကို၎င်းသိဒ္ဓဝရကတိရှိသောဧကတဏိတထိုင်အတွင်း၌ဧကတဏိကဝရဂတောတခုသောထဝေဖွဲ့ခွေခြင်းတို့ညာသောထဝေတခုသောတခုတိသောညာသောထဝေဖွက်ခွေခြင်းတို့ရောက်လျက်ဒီနိလက္ခဏာနိလက္ခဏာယေသုံးတန်တို့သုံးတန်တို့တို့ဒီနိလက္ခဏာနိလက္ခဏာယေသုံးတန်တို့တို့အရောပိတောအတင်၍ဝိပါဒနာပတိဗာတိယဝိပါဒနာဉာဏ်ဖြင့်အာဖြင့်သင်္ခါရေယုံနာကြောင့်သောသင်္ခါရတရားစုတို့ကိုမမတန်တော်သုံးတန်ရှုဖို့ဖြစ်သည်ရှိသောအရတ္တရတ္တဖို့ကိုကနာတိရယုံနိုင်ပေ၏ရတ္တဖို့ရနိုင်လောက်အောင်ဥပနိတ္တတတိနဲ့ကျေစုပြုပေးနိုင်တဲ့နံပါတ်၄ဥဒုကပ္ပယအမြတ်တဲ့ဥဒုရှိခြင်းမပူလို့မအေးလို့မှာပဲနော်သိဘူးလေးနဲ့တရားကထင်လို့မကောင်းသိအေးရင်လည်းချမ်းလို့နဲ့အဲ့အတွက်တရားထင်လို့မကောင်းဥဒုကပ္ပယရှိခြင်းပုဂ္ဂလတပ္ပယဆရာကောင်းသမားကောင်းမိကောင်းဆွေကောင်းတွေနဲ့ဆင်တွဲပြီးတော့တရားလေးဆင်တွဲပြီးထင်ရဖို့နော်ဘောဓနာတပ္ပယမြတ်တဲ့အစားအစာလေးနဲ့ဆရာရမှာမိမိတို့နဲ့သဗ္ဗယဖြစ်တဲ့အစအစပေါ့ကောင်းတာဆိုတာသိလို့ရင်မဟုတ်ပါဘူးနော်သဗ္ဗယဖြစ်ဖို့အရေးကြီးတယ်ဓမ္မတဝနာသဗ္ဗယအရတ္တဖို့ရနိုင်တော့အောင်ဥပနိဗ္ဗာန်တတိနဲ့ကျေကျေပြုပေးနိုင်တဲ့မြတ်ဘုံဖွင့်နိဗ္ဗာန်ကိုမြည်စေတတ်တဲ့တရားကောင်းသူဖို့နာကြားခွင့်ရဖို့ဒါလည်းလိုတယ်နော်အဲဒီလိုသဗ္ဗယ၄ပါးရခဲ့မယ်ဆိုရင်တထိုင်အတည်းတခုပြီးတော့ညာတထဝယ်ဖွင့်ပြီးခြံပြီးတော့တရားဘာဝနာကမ္မထံစီးရမယ်ဆိုရင်ဘယ်လိုစီးရမလဲမိမိတို့သိကြည့်ထားတဲ့ ယုတ်တရားနံတရားအကြောင်းတရားအကျိုးတရားလို့ခေါ်ဆိုအပ်တဲ့ဒီသင်္ခါရတရားတွေကိုအနိစ္စတလက်ဒုက္ခတလက်အနတ္တတလက်လက္ခဏာရဲ့သုံးဌာန်သင်ပြီးတော့ရှိပါတယ်။ဒုသင်္ခါရတရားတွေဖြစ်ပြီးပြည့်နေတဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အနိစ္စလို့ရှိပါတယ်။ဒုသင်္ခါရတရားတွေဖြစ်ချင်းပြင်းချင်းတန်ကျက်ဖြင့်အနိစ္စခံရတဲ့သဘောတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒုက္ခလို့ရှိပါတယ်။ဒုသင်္ခါရတရားတွေနဲ့မပြည့်စုံတဲ့အကျိခဲအခိုင်အမာနှင့်သာရအဖြစ်ပြီးတဲ့အတ္တမှန်ရှိတဲ့သဘောအတ္တမဟုတ်တဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့နတ္တလို့ရှိပါတယ်။အဲဒီတော့လက္ခဏာရဲ့သုံးဌာန်တင်ပြီးရှိတဲ့အပိုင်းမှာဟောခုံဒီခုံဟောကြောဒီကြောရှိတယ်လို့ရှိပါမလားလို့မေးတော့ဝိပဿနာပฏิပါတိယဝိပဿနာဉာဏ်စဉ်အတိုင်းအစဉ်တည်းရှိတော့ပါအာနမဂနဉာဏ်ဥရိယပြဉာဏ်စပ်ဖြစ်နော်ဉာဏ်စဉ်တွေမှာရှိဖို့နိစ္စနိတ္တသမ္မချက်အတိကျရှိတယ်ဆိုသမ္မချက်အတိုင်းအတိကျရှိပါပါရှိလိုက်တဲ့ဆိုလို့ရှိရင်ဒီသင်္ခါရတရားတွေကိုဒီလိုလက္ခဏာရဲ့သုံးဌာန်တင်ပြီးရှိဖို့သုံးတော်ဖြစ်မယ်ဆိုရင်အရတ္တဘုကိုရောက်နိုင်ပါတယ်ဒါကအချင်းချုပ်နော်ဣဒံတတုဝတိနအပိနိဝိသန္တာပိသုနောယဝအရတ္တနိခမနာဣဒံဤပြောဆိုခဲ့ဖွင့်ဆိုခဲ့ပြီးတဲ့စကားအစဉ်ဒီကဓာတုဝတိနတည်းအစွမ်းဖြင့်အပိနိဝိသန္တာနှလုံးတွင်ရှိပွား၍နေသောဒိက္ခုနောယောဂီဟံတော်အဖို့ယဝအရတ္တအရတ္တဖို့တန်အောင်သောဣဒမနံပြီးဆုံးစေကြောင်းဤကုန်စီပါရပါပေသည်အရတ္တဖို့တန်အောင်ပုံမြောင်နှိမ်တဲ့ဒါကအရှင်လေးဖြစ်တယ်ဒါကအတိုးထုတ်လေးပဲနော်ဒါတော့ဓာတိလေးပါကိုပြည်တယ်ပြီးတော့ယုံတယ်ကိုသိသိပြီးတော့နာမည်ကိုဆက်လက်သိသိအကြောင်းတရားရှာဖွေပြီးအကြောင်းတရားနေနေကွာဒီရောက်နာမည်ကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတာတင်ပြီးတော့ဝိပဿနာရှိမှရှိရတ္တဘုကိုရောက်နိုင်တယ်လို့ဒီလိုဖတ်တူတူလေးဖွင့်ထားတယ်အဲ့ဒီဖွင့်ဆိုချက်ကလေးတွေကိုကြည့်ပြီးတော့ဥစ္စေတို့ကဒါကရတ္တဘုသွားရမယ်မြေပုံလေးကိုသူကအကြမ်းကဆော့ပြလိုက်တာပါဒီဘုံတို့ကလေးတွေကိုကြည့်ပြီးတော့ယုတ်ဒီကိုသင်ပြရတယ်၊နန္ဒီကိုသင်ပြရပါတယ်နော်။ဒီတော့လုံငန်းခွင်ကကာယ ानु ဘောဓနာတတိပ္ပံတို့ခေါ်ဆိုအပ်တဲ့ရှင်းခြင်းကိုပြည့်နေတော်လဲယုတ်တတ်တဲ့ရှိုံနဲ့မိညာကမဆက်နိုင်တော့နန္ကိုကြောင်းပြီးတော့ရှိရမယ်။နန္ဒတဲ့ရှိုံနဲ့လဲမိညာကမဆက်နိုင်တော့ယုတ်ကိုလည်းတစ်ဖန်ကြောင်းပြီးတော့ရှိရမယ်။အဲ့ဒီလုံငန်းခွင်လေးနှစ်ခုရှိ။အဲ့ဒီလုံငန်းခွင်နှစ်ခုရှိတဲ့အ낵ကနမထယန္တိကပုဂ္ဂိုလ်ရင်အတွက်ကတည်းကအသိပြီးတော့မထုံးတန်လာဘူးနော်သုဒ္ဓဝိပဿနာယန္တိကပုဂ္ဂိုလ်ဖြစ်ခဲ့ရင်တော့တတော်လေးဒီမှာစိတ်ကံတတ်မှတ်ချက်တွေပေါ်လာတယ်နော်သုဒ္ဓဝိပဿနာယန္တိကပုဂ္ဂိုလ်ဖြစ်နေလို့မိမိကတမာရီကိုဇန်တမာရီရအောင်မထူထောင်ဘူးဓာတိလေးပါဖြင့်တမာရီတော့ထူထောင်ပြီဓာတိလေးပါဖြင့်တမာရီထူထောင်တဲ့အပိုင်းမှာလဲဓကမထန်လမ်းစဉ်ကနေတက်တဲ့အရတ္တဘုကိုသွားတော့မယ်ဆိုလို့ရှိရင်တော့ဒီကံတမချက်ကလေးတွေကိုအတိအကျလိုက်နာဖို့လိုနေတယ်။ဘယ်လိုစိတ်ကံတမချက်လိုက်နာရမလဲလို့မေးတော့သူ့မှာမမာတိစွမ်းအားကသဗ္ဗနာဇံရနေတဲ့သမထယာနိကပုဂ္ဂိုလ်တို့ရဲ့သမာတိစွမ်းအားတော့မတူဘူး။သူကဇဏ္ဏကတ်နေတဲ့ဥပဇရသမာတိအစ်စ်နဲ့သမာတိဒီဂရီစံရင်းချင်းတွင်းနေတဲ့သမာတိတမျိုးသာသူကရ။သုဒ္ဓဝိပဿနာယာနိကပုဂ္ဂိုလ်ဆိုရမှာနော်။ဒီနေ့ဖြစ်ကြတော့သုတ္တဝိပဒနာယန္တိကအမိခံပြီးတော့တရားဘာဝနာစီးပြန်နေတဲ့ပုဂ္ဂိုလ်တွေတော်ကောင်းတွေကပို့ပြီးတော့ညာကြ။ညာတဲ့အတွက်အဲ့ဒီပုဂ္ဂိုလ်တွေအတွက်နည်းနည်းလေးဒီမှာတော့ပြောခြင်းနဲ့နော်။သို့တော့ပြောခြင်းနဲ့အပိုင်းကိုတော့ခိတ္တထားပြီးတော့ယုံပြားကိုသိကြည့်တဲ့အပိုင်းကိုတော့ဂုံအောင်ဆက်ပြီးပြောဖို့လိုနေတယ်နော်။ဒါဖြစ်လို့ဒီတော့ဂုံအောင်ဆက်ပြီးသိကြည့်ရတယ်ဆိုတာလေးကိုပေါ်လွင်ခြင်းပေါ်လင်းစီခြင်းလို့ဒီနေရာမှာကြက်ပြပြီးပြောတာပါနော်။ယောညာတွေကိုသိကြည့်တဲ့အချိန်ခါမှာဉာဏ်တရားတွေကိုဆင့်လက်ပြီးတော့သုတ္တဝိပဿနာဉာဏ်ဤကပုဂ္ဂိုလ်အသိရှိရ။ယွန်းတက်တဲ့သိယွန်းတက်တဲ့ကိုဝိပဿနာရှုနေုံနဲ့လည်းမညာကမဆိုင်နိုင်ဘူး။နာတက်တဲ့ရှုနေုံနဲ့လည်းမညာကမဆိုင်နိုင်တော့နာကိုလည်းပြောင်းတော့သိကြည့်ရတော့ဘယ်ခါကျမှသုတ္တဝိပဿနာဉာဏ်ဤကပုဂ္ဂိုလ်ကဉာဏ်တရားတွေကိုပြောင်းပြီးသိကြည့်ရသဘာကလေးလို့မေးရင်တော့အဲ့ဒီမိဂုံရဲ့အပြေကိုဥပ္ပဒိမဲ့အထက်ကရာဒုတိယတဲ့သာမျက်နှာ229စာပေရင်680အပြည့်မှာရှင်းထားပါတယ်နော်။ဒီရှင်းလင်းချက်ကလေးကိုမပြောမီနည်းနည်းလေးသဘောပေါက်အောင်ပြောပြမယ်အချက်ကလေးတစ်ချက်ရှိတယ်။ယုံပိုင်းမှာရှုခွင့်နဲ့ပတ်တဲ့ဘုရားရှင်ကဓကမထအကျဉ်းကြီးဓကမထအကျဉ်းကြီးဆိုပြီးနည်းနည်းပဲဟောထား။ဟောထားတဲ့အတွက်ယုံပြားတွေကိုရှုခြင်းနဲ့ယောဂီတော်ကောင်းကြီးဒဂမထအကျဉ်းကြီးကျင်အကျဉ်းကြီးနဲ့ရုပ်ကိုစတင်ကြည့်ရတယ်။အကျဉ်းကြီးကျင်ရင်လည်းအကျဉ်းနဲ့တော့ပြီးတင်ကြည့်ရတယ်။ အကျဉ်းကြီးအကျဉ်းကြီးနှစ်နေလုံးရှိခြင်းနဲ့နှစ်နေလုံးရှိလို့ရတယ်ဒါကရုပ်ပဲနာမ်ပဲရောက်လာပြီဆိုရင်နံကမထံသိင်းကြီးတဲ့နိစ္စကသုံးခုပဲရှိတယ်ဖဒကစသိင်းကြီးတဲ့နိစ္စကတစ်ခုဒါကဖဒံသင်္ချာနေတဲ့ပုဂ္ဂိုလ်အဖို့ပဲနော်ဝေဒနာကစသိင်းကြီးတဲ့နိစ္စကတစ်ခုဝေဒနာသင်္ချာတဲ့ပုဂ္ဂိုလ်အဖို့ပဲအတိတ်ဝိညာဉ်ကစသိင်းကြီးတဲ့နိစ္စကတစ်ခုဒါကအတိတ်ဝိညာဉ်သင်္ချာတဲ့ပုဂ္ဂိုလ်အဖို့ပဲနော်နံကြရီကိုသိင်းကြီးတဲ့အစသိင်းကြီးတဲ့အချိန်ခါမှာတချို့ပုဂ္ဂိုလ်တဏ္ဍာမဖတ်တာကအစပြီးသင်္ချာတယ်။တချို့ပုဂ္ဂိုလ်တဏ္ဍာမဝေဒနာသင်္ချာတယ်။တချို့ပုဂ္ဂိုလ်တဏ္ဍာမအတိတ်ဝိညာဉ်ကသင်္ချာတယ်။အဲဒီသုံးမျိုးနဲ့ကသင်္ချာရတစ်မျိုးမျိုးကိုဥတည်ပြီးတော့နံကြရီကိုသိင်းကြီးရတယ်။သိင်းကြီးရဲ့အပိုင်းမှာနံကြရီကိုသိင်းကြီးပြီဆိုရင်လည်းဖတ်တာကိုစသိင်းကြီးရင်ဖတ်တာတခုတည်းသိင်းကြီးရပြီမဟုတ်အရှင်းဆုံးသိကြတဲ့အကုန်လုံးသိင်းကြီးရတယ်။ဝေဒနာကိုသိင်းကြီးရင်လည်းဝေဒနာတခုတည်းသိင်းကြီးရပြီမဟုတ်အရှင်းဆုံးသိကြတဲ့အကုန်လုံးသိင်းကြီးရတယ်။အတိတ်ဝိညာဉ်ကစသိင်းကြီးရင်လည်းအတိတ်ဝိညာဉ်တစ်ခုနဲ့သိင်းကြီးနေရပြီးတော့မဟုတ်ဘူးရှင်းမဲ့ဖြစ်ကလေးတွေအကုန်လုံးသိင်းကြီးရတယ်။အဲ့ဒီအပိုင်းကိုတော့ဒီဝေဒနာဥပါဒနာဘိုင်းမှာအထက်ကကအပြည့်ဆုံးဖွင့်ထားတာအဲ့ဒီဘိုင်းကျမှပဲထပ်ပြီးညာကြရဖြစ်တယ်နော်။အဲ့ဒီသုံးနည်းရှိတဲ့အ낵ကဗုဒ္ဓဝိပဿနာယာနိကပုဂ္ဂိုလ်ဇန်တမာတိအပ္ပနာဇန်တမာတိကိုရအောင်မထူထောင်ထားတဲ့ပုဂ္ဂိုလ်ဒီအဲ့ဒီဉာဏ်တရားတွေကိုဘယ်ခါမှသိရှိဖြစ်ကြလဲ။ယသမသဧဝံသူဟိသုတ္တရူပပရိသတေဝတတအရူပဓမ္မတိဟာကရေဟိဘဂတဟောတိယသမသူဟိသုတ္တရူပပိသိနေဝအရူပပရိဃဟာယယောဂကတဘောနဣတိရဏယသမသအခြင်းအကြောင်းကြောင့်ကဧဝံဤသို့လျင်သူဟိသုတ္တရူပပရိသတေဝတတကောင်းမွန်စင်ကြယ်စွာယုံပြကိုသိသိပြီးတဲ့ယောဂဝဆိုယောဂဝဆရာပုဂ္ဂိုလ်ရဲ့အတိညာ၌တာလျင်အရူပဓမ္မနံတရားတို့တိတိဟာကရေဟိသုံးသောအခြင်းအတို့ဖြင့်ပါကတံထိစားလာကြကုန်သည်ဟွန်ဒီဖြစ်ကြလေကုန်၏သတ္တမထိုကြောင့်သူဤသောတရူပပြည့်နေဝကောင်းမွန်စင်ကြယ်သောယုတ်တရားကိုဉာဏ်ဖြင့်ပိုင်းခြားယူပြီးသိသိပြီးတဲ့ယောဂဝဆရာယဟန်တော်တည်သာလျှင်အရူပပရိဂဟာယနံတရားကိုသိသိခြင်းကယောဂောကျိုးစားအထောက်ခြင်းကိုကတ္တဘောပြုတဲ့ပြတိုင်းလှပေ၏ဤဒေနာယုတ်တရားကိုကောင်းမွန်စင်ကြယ်သောမသိသိရအခြေတဲ့ယောဂဝဆရာပုဂ္ဂိုလ်သည်နတ်အရူပပရိဂဟယနံယကိုသိသိကြခယောဂောကျိုးသာအထုခြင်းကိုနကတ္တဘောမပြုတ်တယ်မပြုတ်တတ်ပြီ။ကောင်းမွန်စင်ကြယ်စွာယုံတရားတွေကိုသိသိကြတဲ့ယောဂဝဆရာယဟန်တော်ရဲ့အတိညာမှာဒါလျင်ဖဒထင်ရှားတဲ့အခြင်းအရာတစ်ခုဝေဒနာထင်ရှားတဲ့အခြင်းအရာတစ်ခုအတိတ်ဝိညာဉ်ထင်ရှားတဲ့အခြင်းအရာတစ်ခုအဲ့ဒီအခြင်းအရာသုံးမျိုးတို့တင်တစ်မျိုးမျိုးသောအခြင်းအရာအဖြစ်နတ်ရားတွေထင်ရှားလာရုံဓမ္မတာဖြစ်တယ်နော်။ဒါကြောင့်ကောင်းမွန်စင်ကြယ်စွာယုတ်တရားကိုသိသိပြီးတဲ့ယောဂဝဆရာယဟန်တော်ဒီတန်လေးနန္တရားတွေကိုပြောင်းပြီးသိသိဖို့ကြိုးစားအပ်ထုတ်ပါကောင်းမွန်စင်ကြယ်စွာယုတ်တရားကိုမသိကြရသေးတဲ့ဉာဏ်ဖြင့်ပိုင်းခြားမယုံနိုင်သေးတဲ့ယောဂဝဆရာယဟန်တော်ဒီနန္တရားတွေကိုပြောင်းပြီးတော့သိသိဖို့ကြိုးစားအပ်ထုတ်ခြင်းမပြုပါနဲ့တဲ့ဒီလိုတတ်မြင်ထားဒါကြောင့်လဲသဇေဟိဧကသမိဝါရူပတမေဥပါတိတေဒီတုဝါရူပံဗဟာရအရူပပရိကံအာရဘတိကမ္မထာနာတောပရိဟာယတိပထဝီတတိနာဘာဝနာယဩဒပကာရပတတိယကာဝိဝိယသစေအကြေယိအကြောင်းကိုဆိုရသောသစေအကြေယိဧကသမိဝရူပဓမ္မေတခုသောယုတ်တရားသည်၎င်းဧကသမိဝရူပဓမ္မေတခုသောယုတ်ဧကသမိရူပဓမ္မေတခုသောယုတ်တရားသည်ဥပတိတေဝအတိဆန်နှင့်ထင်လာသော၎င်းဒီလိုရူပဓမ္မတို့နှမျိုးသောယုတ်တရားတို့သည်ဥပါတိတေတုဝအတိညာ၌ခြင်းနာကုန်တော်လကောရူပံယုတ်တရားကိုပဟာယပဲဆင်းရအရူပပရိဂဟဏံတရားကိုသိသိခြင်းကိုအာရဘတိအထုမိညာအကမ္မထာနာတောကမ္မထံမှပရိဟာယတိဆုံးယုတ်ပြည့်စည်၍တောတတ်၏ယုတ်တရားလေးတစ်လုံးတော့အမြင်နဲ့မှရှင်းနေပြီအဲဒီလိုရှင်းလာတဲ့အချိန်ကမှယုတ်တရားသိသိတဲ့လုံငန်းရက်တွေဆက်လက်မသိသိပဲယုတ်တရားသိသိချင်းလုပ်ငန်းကိုရန်ဆိုင်ပြီးတော့အနန္တရာကိုပြောပြီးသိသိကြမယ်ဆိုရင်ကမ္မထာဆုံးယုတ်ပစ္စည်းသွားမယ်ယုတ်တရားလေးနှလုံးတော်တော့အဋ္ဌညာမှာသင်္ချာလာပြီအဲဒီလိုယုတ်တရားလေးနှလုံးတော်အဋ္ဌညာမှာသင်္ချာနေုံနဲ့ယုတ်တရားလေးကိုကိုယ်စီအောင်ဆက်လက်မသိသိပဲယုတ်တရားသိသိချင်းဆိုတဲ့လုပ်ငန်းရက်ကိုစွန့်ပယ်ထားခဲ့ပြီးတော့နန္တရာကိုပြောပြီးသိသိကြမယ်ဆိုရင်ကမ္မထာမှာဆုံးယုတ်ပစ္စည်းသွားမယ်ဒီနေ့ဖြစ်ရင်ရင်နဲ့ဇာတိဒီစကားလေးနဲ့ထိတ်တန့်ဆန့်ကျင်လို့ဖြစ်မလို့ပါဖြစ်နေပြီနော်အဲ့တော့တုံးကလှုပ်ရှားနေတဲ့ဝါယတကယုတ်တရားသိနေတာက နန္ဒီဒီပုံစံစနစ်နဲ့သွားနေကြရည်လဲရှိတယ်။ဒုက္ခလုံးစားနေတဲ့ဝါရောတ္တပူရာအေးတဲ့ဒီသတ္တယုတ်တရားသိနေတာကနန္ဒီဒီပုံစံနဲ့သွားနေကြလဲရှိတယ်။အဲဒီလိုစနစ်တွေနဲ့သွားနေကြတာဖြစ်တော့ယုတ်တရားတစ်လုံးတော့သိုံနဲ့နှလုံးတော့သိုံနဲ့ယုတ်တရားသိကြည့်တဲ့လုံလရက်ကိုရှင်းပြထားပြီးတော့နန္ဒီပြောင်းသိကြည့်ကြမယ်ဆိုရင်ဓမ္မထာနေဆုံးယုတ်ပစ္စည်းပြောမယ်လို့ဒီလိုအထက်ကကတ်မှတ်ပေးထားတာကြောင့်အကြောင်းလေးတွေကဘယ်နှကဘုရားနဲ့သက်ခွဝိညာဉ်စိတ်မှသက်ခွဝိညာဉ်နဲ့ရှင်တော်ပြီးစိတ်ကလေးတွေရှင်းလုံးဖြစ်သွားတယ်သက်ခွအတ္တိတ္ကိုပြီးပြီးတော့ဖြစ်သက်ခွအတ္တိတ္ဘယ်နေရာနေကလေးဘယ်လိုရှိရတယ်မသိဘူးအဲ့ဒီပုဂ္ဂိုလ်ဒီသက်ခွအတ္တိတ္ကိုပြီးဖြစ်သွားတဲ့နန္ဒရာရှင်းလုံးကိုရှုကြည့်တချို့ကကြွရင်ကြွမယ်ဟုတ်တယ်မလားဒီနန္ဒရာရှင်းလုံးကတော့ဘယ်လိုမှရှုလို့မရနိုင်ဘူးဘလောက်ပဲကြိုးစားကြိုးစားနော်ဒါဖြစ်လို့လေယောငန်တရားတွေကိုကျူရမယ်ယောဂီပုဂ္ဂိုလ်ဒီအကြည်တ်၆ပါးကိုစနစ်တကျရှုထားပြီးဖြစ်ဖို့လိုနေတယ်အဲ့ဒီအကြည်တ်၆ပါးကမျက်စိအကြည်သက်ခုအကြည်နာအကြည်သောတအကြည်နှာခေါင်းအကြည်ဌာနအကြည်လျှာအကြည်ဇင်ဝအကြည်ကိုယ်အကြည်ကာယအကြည်ရုပ်အကြည်က၅ခုဘဝမနောအကြည်တစ်ခုပေါင်းလိုက်တော့အကြည်တ်၆ခုအဲ့ဒီအကြည်တ်၆ခုကိုဒွါရ၆ပါးလို့ခေါ်ပါတယ်ဒီဒွါရ၆ပါးကစိတ်စိတ်တွေဝင်ရောက်ထွက်ရတကားပေါ်ကြည့်ဖြစ်တော့အဲ့ဒီတကားကလည်းစောင့်ပြီးကြည့်နေမှအဒီနာတရားကရှိလို့ရသူတို့ကရှင်းဒီပြဥပဒေပြင်ခေါ်တဲ့ခဏငယ်၃ချက်သာတက်တန်းရှိတဲ့နန္ဒီသူနန္ဒီလေးတွေကအမတန်တူတုံးတဲ့အချိန်ကာလလေးအတွင်းမှာဖြစ်ပေါ်တော့တာဖြစ်တော့သူတို့ဖြစ်တဲ့နေရာကလည်းထန်ပြီးစောင့်မကြည့်ဒီနေရာကိုဘယ်လိုမှမသိနိုင်ဘူး။ဒါကြောင့်ဦးဇင်းတို့အကြည်တ်၆ပါးဒီနိုင်ငံတန်းကိုရှုတော့မဲ့ယောဂီပုဂ္ဂိုလ်တို့ရှုထားပြီးဖြစ်ဖို့လိုအပ်တယ်။ယုတ်ကလင်းတစ်လုံးတော့သိုံနဲ့ယုတ်ကလင်းနှလုံးတော့သိုံနဲ့နံကိုပြောင်းရှုခဲ့ရင်အဲ့ဒီနံတရားတွေကိုကိုယ်စီအောင်ဘယ်လိုမှမသိနိုင်ဘူးနော်။အဲ့တော့နတ်တခုကလည်းသိသိတဲ့နိစ္စနဲ့မှာကအာရဏဒွါရအလိုက်သိသိပါလို့ညွှန်ပြထားတော့သက္ကုဒွါရဝိသိသောဒဒွါရဝိသိကနဒွါရဝိသိဇင်ဝဒွါရဝိသိကာယဒွါရဝိသိမနောဒွါရဝိသိလို့ခေါ်ဆိုအပ်တဲ့ဒီဝိသိစိတ်အစင်းဒီအတိုင်းသိရမယ်လို့ဒီလိုသတ်မှတ်ချက်ပေးထားတယ်နော်အဲ့ဒီလိုသတ်မှတ်ချက်ပေးထားတဲ့အချိန်ခါကျတော့ဒီဝိသိစိတ်အစင်းလေးတွေကိုဖြစ်ကလည်းရှုလို့ရပါမလားဆိုတဲ့ဒီရင်သရှုမှုပြီးတန်လျာလေးတွေကရှိကြနော်အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့ရှုလို့ရတဲ့အကြောင်းကိုဝိတ္တိမေအထက်ကရာဒုတိယအတွက်သံမြေနဲ့152စာပေ905အရူပနိဗ္ဗာတိပဒနာကာရဆိုတဲ့အပိုင်းမှာအဓိကဖွင့်ထားပါတယ်နော်အဲ့တော့ဒီနေရာမှာသူကဘာပြောနေလဲဘောဓိပါဏအတ္တပိဏတသက္ကုတအာပါဒကရတရူပဏအာလောကတဏိတိဓမ္မနတိကာရဖြစ်သူကသက္ကုဝိညာဏနိဗ္ဗာတတိတတိသံယုတ်တာဓမ္မိဟိဘုဒ္ဓိအခါခုလိုပေါ့နော်သုတိနဲ့ပြိဌာန်ကြီးကြားအခါကာလကိုတော့ဘုဒ္ဓိလို့ခေါ်ပါတယ်ဒီလိုဘုဒ္ဓိအခါမှာသက္ကုအတ္တိတမပြည့်စုံတဲ့ဘဝတဦးဖြစ်ခဲ့မယ်ဆိုရင်ပေါ့ဒီသက္ကုအတ္တိတနဲ့ဘဝင်မနောအတ္တိတနှစ်ခုမှာအာပါဒကရတရူပနာရူပယုံနဲ့လာပြီးတော့ထင်းနေတော့ဟုတ်ရှိရှိကြရောက်သားတယ်နော်အဲဒီတော့အာလောကတဏိတိတမနတိကာရဟေတုကအာလောကတဏိတိတအလင်းရံကိုဖြီးပြီးတော့မနတိကာရဟေတုကမနတိကာရဟင်အကြောင်းရင်းရှိနေတဲ့သက္ကုဝိညာဉ်ပေါ်လာတယ်ဒီတော့သက္ကုဝိညာဉ်စိတ်ဒီနံပါတ်1မြညာဝတ္ထုလို့ခေါ်ဆိုအပ်တဲ့သက္ကုအကြည်တရှိရဒီသက္ကုအကြည်တကိုရှိကြတယ်နံပါတ်2ကတော့အာလောကအလင်းရံရှိနေရဒီတော့ညခါမှလည်းဒီရုပ်တည်နန်းလေးကိုမှောင်ကြီးထဲမှာရှိရှိမထေကြီးပြီးရှိလို့ရတာမရဘူးလားဒီကကြီးတို့ဘယ်လိုတဘောပေါက်ကြလဲသာပြီမှာကြောက်ကြပါလိမ့်မယ်နော်ခါလီဝမထေကြီးတို့အရတ်တခုဆိုင်သွားတော့ဘယ်ချင်းခါလဲနေလာညာလာလို့မင်းညပဲပဲကိုယ်ထဲမှာလိုင်းလေးကိုယ်ထဲမှာတချို့မထေကြီးတွေတရင်တော့ပြီးတော့ညပဲအခါမှာအရတ်တခုပေါက်ရောက်သွားတဲ့ပုံကိုအများကြီးရှိကြအဲ့ဒီဂူတွေထဲမှာအလင်းရောင်ရှိတယ်ရည်ရည်ဖွင့်ရှုနေတာဟုတ်လားဟုတ်ဘူးအဲ့ဒီအရှုကအာယုန်နေထဲမှာဒီဉာဏ်တရားတွေမပေါ့ဘူးလားသက္ကုဒ္ဒရာဝိသိစိတ်ခရီးတွေလည်းပါကြဒီသက္ကုဒ္ဒရာဝိသိစိတ်ခရီးတွေကအာလောကတဏှိတိတဲ့အလင်းရောင်ကိုဖီးတွဲခွင့်ရမှာဖြစ်တယ်ဘာအလင်းရောင်ရှိ
ဆက်ပြောကြည့်နော
်အလင်းရောင်မှာဗျာရှင်ကဟိုအင်္ဂုတ္တပြုတ်ကနိဗ္ဗာန်မှာအာဘာတုတ်တန်တို့အာလောကတုတ်တန်တို့စသည်ဖြင့်တုတ်တန်တွေဟောထားပါတယ်အလင်းရောင်၄မျိုးရှိနေရောင်လရောင်မီးရောင်ပညာရောင်ဆိုပြီးတော့အရောင်၄မျိုးရှိရင်းရောင်တွေကတော့လက်ရောင်နဲ့အကျုံးဝင်သွားပါတယ်နော်အဲ့ဒီပညာရောင်ဆိုတာကဟိုတနေ့ကပြောခဲ့တဲ့အတိုင်းပဲသမဏဘာဝနာဝစိတ်ဝိပဿနာဘာဝနာစိတ်တို့နဲ့ရှင်တွေ့နေတဲ့ဉာဏ်ရဲ့အနုဘောကကြီးကြီးတယ်လို့ဒီစိတ်စရိတ်ကြောင့်ဖြစ်တဲ့စိရိသယုတ်ဒီမှာပါတဲ့စိရိသကလတ္တမှာပါနေတဲ့ဝဏ္ဏတယူပါနေတဲ့တောဘုံကလည်းအရှင်ဝါဆုံးတယ်စိရိသကလတ္တမှာရှင်တဲ့စိရိသကလတ္တမှာပါဝင်နေတဲ့ဒေဇောတဥတ္တကြောင့်ရှင်ရဲ့ဖြစ်ပေါ်သွားတဲ့ဥရိကယုတ်ကလတ္တတွေမှာပါနေတဲ့ဝဏ္ဏတယူပါရင်ကလည်းအရှင်ဝါတ္တိအနုဘောတိတ်ကောင်းနဲ့တိတ်ရောက်ပါနော်အဲ့ဒီအလင်းရောင်ပဲဒီအလင်းရောင်လေးကညအခါမှာတော့လည်းကောင်းရှိနေတယ်နေကမရှိရင်တော့ဒီအလင်းရောင်ကမရှိဘူးလားလို့ရှိပါသလိုမျက်စိမှိတ်ထားရင်လည်းယုတ်ကလာဖြစ်ပြီးယုတ်ကြီးမြင်နေရဒီလင်းရောင်ကြီးရဲ့စွမ်းအားကြောင့်မြင်နေတယ်ဒါကြောင့်အာလောကသံလေးတိတ္တမနတိကာရဟေတုကအလင်းရောင်ကိုဖြီးတယ်မနတိကာရဖြင့်အကြောင်းရင်းခံရှိတယ်မနတိကာရဆိုတာကတော့ဥပ္ပိဒုနိယမှာသံဃဝိညာဉ်ရဲ့ရှင်သာမှာကပ်နေတဲ့သစ္စာဒါရဟောဇန်းတို့ခေါ်ဆိုအပ်တဲ့အာယုံကိုချင်းချင်းနဲ့သိခရတဲ့ကလေးတရားစုကိုမနတိကာရလို့ခေါ်ထားပါတယ်နော်ဝိသိပတိပါဒကမနတိကာရဒီလိုသုံးထားတယ်နော်ဝိသိရဲ့အခြေခံအကြောင်းရင်းဖြစ်နေတဲ့မနတိကာရပဲဒီအဝဇန်းမပါဘဲနဲ့နောက်ကသံဃဝိညာဉ်တမရိစံတရိနာဟောထောဇောခေါ်တဲ့ရာယုံခေါ်တဲ့ဒီဥဒိစိတ်အစဉ်ကြီးဘယ်လိုမှဖြစ်နိုင်တဲ့ဆောင်းအားမရှိဘူး။အဲဒီမနတိကရဏကအကြောင်းရင်းကဖြစ်တယ်။မနတိကရကအကြောင်းခံပြီးတော့သက္ကုဏီစီပေါ်လာတော့ဘယ်လိုပေါ်လာတယ်လို့မြင်တော့သတိန်တံမြောက်တတ်အတမီဟိရှင်မစိတ်ဖြစ်တဲ့လူကျန်သူပေါ်လာတယ်။သက္ကုပတာတတ်တာရှိဖြစ်တဲ့ခင်ဒီတိတုပတ္တမေဝရူပံသက္ကုံကတ္တတိသက္ကုပတာတာလေးဖြစ်လာပြီ။သက်ကိုအကြည့်တက်ဖြစ်လာတဲ့ဒီကာလရောက်ပြီနဲ့ဒီပြင်းရင်တဲ့ဒီပယုံကဒီသက်ကိုအကြည့်တက်ကိုလာပြီးရက်ခတ်။ဆိုင်းကြီးတရားရှိနေတာတော့မျက်စိဖိတ်ကြည့်ရှုနေ။ဒီချိန်ခါမှာဒီသက်ကိုအကြည့်တက်ကိုဒီယူပယုံကလာပြီးရက်ခတ်နေတယ်ဆိုတော့ရောက်ပြီကမြင်ဖို့လုံနေတယ်။ကိုယ်နဲ့မျက်စိဖွင့်တတ်ကြည့်ပါလား။ဟိုကယူပယုံကဒီမျက်စိလာရိုက်တာဘယ်လိုသိလဲ။သိနေလား။ဘုဒီမသိနေတယ်။ဟုတ်တယ်ဟုတ်တယ်ဒီသူရှုခတ်တာ။ဘာဖြစ်လို့သိနေလဲဆိုတော့ဒီကသက်ကိုဓာတ်တကကလကဒါခွဲလိုက်တော့ဒုသဘောတရား10ခုရှိတယ်။အဲဒီ10ခုထဲကသက်ကိုအကြည့်တက်ကိုတစ်ခါကဖန်။တစ်ခါကဘဝင်မနောအကြည့်တက်ဒီအကြည့်တက်နှစ်ခု၊ဒွါရနှစ်ခုကိုပြန်လို့ထင်အောင်လေ့ကျင့်ထားရတယ်။ဘာဖြစ်လို့လဲ။ဧကေကအာရမဏဒွိတုဒွိတုဒွါရေတုအာပါထမာဟိသတိ။ယူပယုံတတယုံကတံရတယုံခုတ်တော်ပယုံလို့ခေါ်ဆိုအပ်တဲ့ဒီအာယုံ၅မျိုးဟာဒွါရနှစ်ခုမှလာလာပြီးတော့ပြန်လို့ရှိရှိကြရောက်တဲ့ဉာဏ်လူလာလာပြီးထင်တယ်။ဉာဏ်လူလာထင်နေတဲ့အတွက်ကြောင့်ဒီသက်ကိုအတ္တိတနဲ့ဝေမနောအတ္တိတနှစ်ခုကိုပုဒ်ဝဲသိသိမှဒီသက်ကိုတော့ဝိသိရှိရှိလေးတွေကိုသိနေကြအပေါင်းဆံမှရှိလို့ရတယ်။အဲဒီတော့ဒီနေရာမှာသက်ကိုအတ္တိတကလေးဒီကာလရောက်သွားပြီးဖြည့်လိုက်လို့မိမိသိသိလိုက်တဲ့သက်ကိုအတ္တိတကလေးကသင်္ချာဖြစ်ပေါ်လာမှမိမိကလည်းဉာဏ်နဲ့ပိုင်းခြားကြည့်လို့ရတယ်။ဖြစ်လာတဲ့ဒီကာလရောက်တဲ့အခိုက်မှာယူပယုံကဒီသက်ကိုအတိတက်ကိုလာပြီးရိုက်ခတ်တယ်ဆိုတော့ပဲယူပယုံလေမိမိကလက်တွေတရားသိသိနေတဲ့အခါရှုပွားနေတဲ့အချိန်ခါမှာယုတ်ကလတိကများစွာရှိနေတော့မိမိကသက်ကိုအတိတက်ကလသက်ကိုတဏ္ဍကကလခေါ်ဆိုအပ်တဲ့ဒီအတိကလတက်ကိုအတွင်းမှာရှိတဲ့သက်ကိုအတိတက်ကိုဒီဘက်ကသိသိထားတဲ့အခါဒီသက်ကိုအတိတက်နဲ့မိကရံကလတက်ကိုနှံ့အယုံယူကြည့်ပါကလတိန်ကလတိန်မှာဝဏ္ဏတခေါ်တဲ့ယူပယုံပါနေတယ်သူယူပါယုံကဒီဆက်ကိုအကြည့်နဲ့ဘယ်မလို့ဒီမှာလာပြီးတော့ပြန်လို့ရိုက်ခတ်တယ်။အဲဒီလိုရိုက်ခတ်လိုက်ပြီးနဲ့ဒီပိုင်းနေတဲ့ဘာဖြစ်လဲ။တသမင်းကတိတဲ့ဒုက္ခတော်ဘင်္ဂဥပ္ပိစေတုအနိရောဇတိ။ဆက်ကိုအကြည့်နဲ့ဘယ်မလို့အကြည့်တက်မှာဒီယူပါယုံကလာရိုက်ခတ်လိုက်ပြီးနဲ့ဒီပိုင်းနေတဲ့ဘဝင်နှစ်ကြိမ်ဖြစ်ပြီးတော့ထုတ်သွားတယ်ဆိုတော့ဘင်္ဂဆလနာဘင်္ဂဥပ္ပိစေကဆိုပြီးဆက်ကတုံးထားတယ်။လှုပ်တဲ့ဘဝင်ရဲ့ညက်သွားတဲ့ဘဝင်သောတတ္တမေယေဝအာရမဏေကရိယမနောဓာတုအဝဒနာပိသံတာရိယမနဥပိသတိအဲ့ဒီဘဝင်လိုက်ရပ်သွားလို့ဘဝင်ဥပိသေတဲ့ရပ်ပြီဆိုတဲ့တတ္တမေယေဝအာရမဏေကရိယမနောဓာတုအဝဒနာပိသံတာရိယမနဥပိသတိကရိယမနောဓာတ်လို့ခေါ်ဆိုအပ်တဲ့အောဇန်းရှိဖြစ်ဒီသတ္တကဝဇန်းဆိုပြီးတော့တိညာဇန်ကအမိပေးတယ်နော် अरे अवधान से सिंगिंग दर्द है सीख ले दी वह अवधान सिंगिंग दर्द सीख ले अच्छे बोल रहे रानन रेवा रूपा बदा माना गुदला विभाग का अगुदला विभाग का वास को वही जाना अरे बिगर रहा हो जाने को तो अगर युवाओं को सिंगिंग दर्द सीख ले अच्छे बीरे ना ये युवाओं को वह मिलने रे चला भी मिलने रे रूपा बदा माना युवाओं को चला भी मिलने रे गुदला विभाग तो अगुदला विभाग तो को तो अगर सब वही ने देखो बोल रहे ဘုရားကအာယုံကအိဋ္ဌဖြစ်ခြင်းနဲ့ကုသလဝိပ္ပအိဋ္ဌဖြစ်ခြင်းကုသလဝိပ္ပဒီလိုသတ်မှတ်ချက်နော်တေတောတိဝါရူပံတံပရိသမာနာဝိပါကမနောဓာတုအဲ့ဒီနောက်မှာဒီယူပါယုံလေးကိုပဲလက်ခံတော့အချင်းအပြည့်ဖြစ်နေတဲ့ဝိပ္ပမနောဓာတ်ကလေးတကူပြောလာတယ်ဝိပ္ပမနောဓာတ်ဆိုတာကတော့တံပရိသိဆိုပြီးတော့နာမည်ပေးထားတယ်သူကလုံလန်းကိစ္စကိုအခြေခံပြီးတော့နော်တေတောတိဝါရူပံတံဒီရယမာနာဝိပါကထေတုကမနော ဲစဉ်းစားဆင်းရဲနေတဲ့တဏှိနာစိတ်တစ်မျိုး
ပေါ်လာကြတယ
်တဏှိဝါရူပံဝါဥထဗျာမဏကရိယာမနောကရိယာသေတုကမနောဝိညာဏအတ္တဥပက္ခဒါကတာဥပက္ခဝေဒနာနဲ့ရှင်နေတဲ့ကရိယာဟေတုကမနောဝိညာဏအတ္တကိုခေါ်ဆိုထားတဲ့ဘုသောစိတ်ကြီးပေါ့ဒီယူပံကိုပိုင်းခြားမှတ်သားနေတဲ့အိဋ္ဌအနိဋ္ဌသတိစဉ်ပိုင်းခြားမှတ်သားတဲ့စိတ်ကြီးဘုသောစိတ်ကြီးပေါ်လာတယ်တဏှာပရံကာမဝဆရာကုသလကုသလကရိယာစိတ်တေတေဧကံဝဥပက္ခဏကတာဟေတုကံစိတ်တံဝိဇာတတဝသမန္နာမိအဲ့ဒီနောက်မှာကာမဝဆရာကုသောအကုသောကရိယာစိတ်တွေကစိတ်တမျိုးမျိုးပေါ့နော်ဥပက္ခဏကတာဟေတုကံစိတ်တံဝိဇာတတဝသမန္နာမိနော်အဟိစိတ်ဥပက္ခဏကတာအဟိစိတ်တမျိုးမျိုးတော့လည်းပေါ်တယ်ဆိုတာကတော့ဒီဟန္တာအရှင်မြတ်ကတဏ္ဍမှာဖြစ်ပေါ်တတ်တဲ့ခတိတုပ္ပံနဲ့နာမည်တက်ထားတဲ့စိတ်ကလေးတမျိုးပေါ့ဒါဆိုနော်အဲဒီတော့ကာမဝဆရာကုသိုလ်ဇောစိတ်တည်းလည်းဖြစ်ခြင်းဖြစ်တယ်အကုသိုလ်ဇောစိတ်တည်းလည်းဖြစ်ခြင်းဖြစ်တယ်မိမိတို့ရဲ့နှလုံးသွင်းကယောနိတော်မနတိကာရဖြစ်ခြင်းပေါ့အဲဒီဘုထောရဲ့ဆုံးဖြတ်ချက်ကမှန်နေနောက်ကကုသိုလ်ဇောဖြစ်ဘုထောရဲ့ဆုံးဖြတ်ချက်ကမှတ်သွားရင်နောက်ကအကုသိုလ်ဇောဖြစ်မယ်ယန္တာအရှင်မြတ်ကတဏ္ဍတော့ကရိယာဇောဖြစ်မယ်အဲ့ဒီကိရိယာဇောတည်းမဟာကိရိယာဇောဖြစ်။ဘုမဟဟတ္တိလောကအမြင်ရနေတဲ့အာဟိကိရိယာဇောလေးတစ်ခုဖြစ်နော်။အဲ့ဒါ၅ကျင်းတော်လည်းဒီဇောတိကဆောခြင်းဆုံးမယ်၊ခုနှစ်ကျင်းတော်လည်းဆုံးမယ်။ဒီဘုံရကတော့ခုနှစ်ကျင်းပဲ။၅ကျင်းဆိုတော့ကတော့အမိပြောနေတဲ့အချိန်ခံကာလမျိုးစတဲ့ကိုကြီးပဲထားပါတယ်နော်။ကြည့်ကောင်းပြီ။ဒုဒ္ဓကမ္မဝတ္တရတ္တနာဧကတ္တတ္တဒါရမဏစိတ်တေသဝနာနုရုပယံတိထိဒါရမဏအဲ့ဒီဇောခုနှစ်ကျင်းတော့၅ကျင်းတော့ကြောပြီးတဲ့နောက်ဒီကမောစရတတဝါရီရဲ့တဏ္ဍမှာရူပအရူပဗိမာရီတဏ္ဍမှာဒရာယုံမကြလို့နော်ကမောစရတတဝါရီရဲ့တဏ္ဍမှာဒရာယုံစိတ်၁၁မျိုးရှိတယ်အဲ့ဒီ၁၁မျိုးတည်းကဇောနဲ့လျောညီနေတဲ့တခုခုသောဒရာယုံစိတ်ပေါ်တယ်ဇောနဲ့လျောညီတယ်ဆိုတာကဇောကသောမနတဖြစ်ရင်ဒရာယုံလည်းသောမနတဖြစ်တယ်ဇောကဥပက္ခဝေဒနာနဲ့ရှင်ဒရာယုံလည်းဥပက္ခဝေဒနာနဲ့ရှင်တယ်နော်အဲ့ဒီသဘောစသဖြင့်ပြောတာပေါ့ဧတံယောတိသဒွါရေတုဒီနည်းတော့လည်းဇာနဲ့ဒွါရဒီမှာလည်းပုံစံလူမှတ်ပါတဲ့ဒီတော့ဒီတိုင်းပြောခဲ့တဲ့စကားလေးကိုပြန်ပြီးကြည့်လိုက်ရင်ပါဠိလိုပြောရင်ပေါ့ဒီသဒွါရဝဉ္ဇံကကုဝိညာဉ်တပိစံသဏိနာဟောသောဇောခုနှစ်ကျင်းဒရာယောနှစ်ကျင်းဆိုတော့ဥဒိစိတ်ကြီးဖြစ်သွားယူပါယုံကိုအာယုံယူပြီးတော့နော်အဲ့ဒီထဲမှာသကုဝိညာဉ်ဘာမှလို့ပြောရင်ပေါ့ရှင်ရှင်မြင့်ဒီလက်ခံဆုံးခံဆုံးဖြတ်ဇောဒရာယုံဆိုတဲ့ဒီဝိရိစိတ်ကြီးတွေဖြစ်သွားတယ်။အဲဒီထဲမှာသက္ကုဝိညာဉ်ကသက္ကုအကြည့်တက်ကိုနှီးပြီးတော့နှီးပြီးတော့ဖြစ်တယ်။ကျန်နေတဲ့ဝိသန္ဒဝဇန်တပိဇန်တဏိနဟောသောဇောဒရာယုံဆိုတဲ့ဒီဝိရိစိတ်ကြီးကဟရိယဝတ္ထုကိုအကြည့်ဖြစ်တယ်။ဘဝေမနောအကြည့်တက်ကိုအစွဲပြုပြီးတော့ဟရိယဝတ္ထုကိုအကြည့်ဖြစ်တယ်။အစွဲပြုတဲ့ဆရာကဘဝေမနောအကြည့်မနာပြီးသင်တဲ့သဘောသိခတ်နော်။အဲဒီဝိသိစိတ်တွေကိုသိသိချင်းတို့ရဲ့ဆိုင်ရန်ဒွါရနှစ်ခုကိုပူတဲ့သိသိမှတန်းနေဒီဝိသိစိတ်တွေကရှိလို့ရတယ်။ရှုတော့ဒီစိတ်တခုတည်းရှုရမလားလို့မေးတော့တတ်တယ်။တန်းပြုတ်တဲ့အတမေရှိရှင်လက်စိတ်ကလေးတွေနဲ့အတူရှုပါဆိုပြီးတော့ဒီလိုရှင်းပြထားနော်။ကဲနောက်တစ်ခုဉာဏ်နေတဲ့သောတာဒွါရစသည်မှလည်းဒီလိုပဲ။မနောဒွါရပါဏမဂ္ဂတစိတ်တန်ဒီပြီးဥပ္ပိသတိမနောဒွါရကြတော့ကာမောသရဇောစိတ်တွေတည်းမကဘူး။မဟာကုသောစိတ်တွေနဲ့မနောဒ္ဒရာမှာဖြစ်နေတယ်ဆိုပြီးသူကဖွင့်ထားတယ်။ဒါတော့ဇံကိုရအောင်အထောက်ထားတဲ့ယောဂီတော်ကောင်းတို့ကတော့မိမိရတဲ့ဇံကိုဆက်လက်ပြီးစူးစမ်းသိသိဖို့လိုတယ်။ရှုပွားဖို့လိုတယ်။ဇံမရတဲ့ဘာဖြစ်လို့လဲ ဘုဂုရိမန္တမဒီမေဘုဇိတိဆိုတာကတော့ရရရနေတဲ့ဒရောကောင်းနေမန္တမဇန်ရနေတဲ့ဒရောကောင်းနေမန္တမသာထိခြားတဲ့အဖြစ်ဖြစ်တယ်။ဒါမရတဲ့ပုဂ္ဂိုလ်မန္တမဒီမေဘုဇိတိတော့မထင်ရှားဘူးမိမိတို့ကမရလို့နော်။ကဲ။ဘာဒီမအထင်ကမှတ်ချက်ချထားလဲ။ဧဝံသံဒုဒ္ဝရေဒုအရူပတ္တနိဗ္ဗာတိပတ္တိတ္တဗာဧဝံဤသောလျှင်သံဒုဒ္ဝရေဒုဒ္ဝရ၆ပါးတို့၌ အရူပန္တနန္တယဤနိဗ္ဗာန်ဖြစ်ခြင်းကိုပတ္တိတ္တဗာဇုဘသုံးတာအပ္ပိ။ဒါရောကြောင့်မှဒီနန္တယလေးတွေဖြစ်နေတာကိုဒီလိုရှုပါဆိုပြီးသူကအကျဉ်းချထား။ဒီလိုဆိုရင်ဒီဝိသေသတိကိုသာဝကတွေပြီးအောင်ရှုရမလားမရှုအောင်လဲ။ရှုရတော့မယ်နော်။အဲ့ဒီဝိသေကိုစိတ်သတိတွေကအတိုင်းမြင်ရမှာစိတ်တန်မြင်ရမှာခေါ်ပါ။ဒီဘယံကိုသိတဲ့စိတ်မဖြစ်ဘူး။ သို့သောအာယုံကမထင်ရှားရင်ပေါ့နော်ဘဝင်လောက်ရောက်လောက်ထားလဲရှိတယ်။တခါတည်းရန်ဟိုထောမဆုံးသွားတာလည်းရှိတယ်။တခါတည်းရန်ဇောမဆုံးတာလည်းရှိတယ်။တခါတည်းရန်ဒရာယုံအဖြစ်ဖြစ်တာလည်းရှိတယ်နော်။ဒါတော့အာယုံပေါ်မူတည်ပြီးတော့ဖြစ်သွားပါတယ်။အဲ့ဒီပုံစံတော့ရှိတယ်ဖြစ်ခဲ့မယ်ဆိုရင်ဒီဝိသုအစဉ်ကြီးရမှာလမ်းကြောင်းပဲ။ဒီလမ်းကြောင်းအတိုင်းပဲဖြစ်တယ်။တခြားပုံစံနဲ့ကြောင်းဖ ြည့်နေဆိုရင်ဒီမိရမှာလမ်းကြောင်းအတိုင်းဖြစ်တဲ့အတိုင်းမျိုးကိုပဲလမ်းပြီးရှိဖို့
လိုတယ
်ကိုရှုကျင်တယ်လမ်းရှုနေလို့ဖြစ်ပါမှာ
မဖြစ်နိုင်ဘူးဒါကတော့သဘောပေါက်နော
်အဲ့ဒါကြောင့်နန္တရားတွေရဲ့ဖြစ်မှုကိုဒီလိုရှုရပါတယ်ဆိုပြီးတော့အထက်ကထာကလည်းသတ်မှတ်ပေးထားပါနော်ပေးထားတဲ့အတွက်ကြောင့်ဦးဇင်းတို့ဒီနန္တရားတွေကိုမရှုခင်မှာယောဂီတို့ကောင်းအဖို့ကဘာလို့အရင်စရှုတာကောင်းတယ်လို့မေးတော့ယုတ်ဒီကိုပြန်ရှုထားတာကောင်းတယ်နော်လူစဉ်သမထယန္တိကပုဂ္ဂိုလ်သည်နန္တရားကစရှိနေတဲ့မဟုတ်လားလို့မေးမှာသို့ပုဂ္ဂိုလ်ရှိနေတဲ့နန္တရားကအဇဏ္ဏတရားဆိုခုကာမဝဇ္ဇရနန္တရားသက္ကုဒ္ဓရဝိသိစတဲ့နော်ကာမဝဇ္ဇရနန္တရားတွေကိုရှိမှရှင်တော့ရှိမဲ့ပုဂ္ဂိုလ်သည်ဒီအကြည့်တနှစ်ခုကိုပူတော့ပြီးမသိသိကြရင်ဘယ်လိုမှမရှိတတ်ဇဏ္ဏတရားတွေကိုနဲ့သမထယန္တိကပုဂ္ဂိုလ်ကရှိလို့ရတယ်ဒီအကြည့်တညင်လို့လားလို့မေးတော့ဘဝမနောအကြည့်တကတူအတူတူတာဝေမနာကြည့်တဲ့ကိုသိသိတတ်ပြီးတော့ဘာဖြစ်လို့သိသိတတ်လဲတွေ့တတ်လဲလို့မင်းကသူကဇာယင်္ဂါတွေကိုသိသိကြရှိထားတတ်ပြီးဇာယင်္ဂါတွေကိုရှိတတ်တဲ့ယောဂီပုဂ္ဂိုလ်ဒီဇာယင်္ဂါတွေကဒီဟရိယဟောဒီရောက်ပြီးတော့ဒီဖြစ်တယ်ဟရိယ